Welcome to the Voice of America in Burmese.
ပြည်နယ်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇွန်လ28ရက်အင်္ဂါနေ့မနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ24/50/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီနေ့မနေ့ကအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့မသိငိထိုင်တဲ့အတူတင်ပြသွားမှာပါယူကရိန်းကိုကြီးကြော်တိုက်ခိုက်နေတဲ့ရုရှားနဲ့ဆက်ဆံရေးတွေအရင်တိုင်းပြန်ဖြစ်တော့မှာမဟုတ်ဘူးလို့ဂျာမနီနိုင်ငံကပြောပါတယ်ယူကရိန်းနိုင်ငံအလဲပိုင်းကမြို့တစ်ခုကဈေးဝယ်ဆန္ဒကိုရုရှားဒုံးကျည်တွေကြောက်ခဲ့တာကြောင့်ခြေခိုက်သိမ်းဆုံးမှုအရေးအတွက်ကိုမန်းဆလို့မရနိုင်ဘူးလို့ယူကရိန်းသမ္မတကပြောပါတယ်တခါမြန်မာသတင်းထဲမှာတော့ဒေါက်အောင်ဆန်းစုကြည်နဲ့ဦးအောင်ဆန်းတို့အမွေဆိုင်အိမ်ရအမှုအပြစ်သက်ကြားနာပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန်းသတင်းတွေတင်ပြပြီးတဲ့အခါမှာထုတ်လွှင့်သွားမဲ့ဒီသတင်းပြဖို့ချက်ထဲမှာတော့စစ်တွေကရေချောင်းခီးစဉ်တွေပိတ်ပင်ခံထားရပါတယ်။တခါစစ်ကောင်စီနဲ့လက်နက်ကင်တပ်တွေကနေပြီးတော့ပြည်သူတွေကိုနှိမ်ပန်းနှိပ်စက်မှုတွေရပ်ဖို့တိုက်တွန်းတဲ့သတင်းပြဖို့ချက်မှာတော့
အဲ့တော့ပေါ့နော်ဒီအမျိုးသမီးအကြမ်းဖက်ခံရမှုပဲမြန်မာနိုင်ငံခံရတဲ့အမျိုးသမီးတွေအတွက်ကိုအူငင်ထောက်ပံ့ပေးနေတဲ့အမျိုးသမီးဖွဲ့စည်းတွေအများကြီးရှိတယ်။ကျမတို့မှာတိုင်ကြားမဲ့နေရာတွေရန်နေရာတွေရှိတယ
်။အခုတော့ဒီနေ့ပြီးမှအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ခင်ဗျာ။
ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်မှုတွေမလုပ်ခင်တုန်းကရှိခဲ့တဲ့စစ်ဆန်ရေးမျိုးပြန်ရောက်တော့မှာမဟုတ်ဘူးလို့ G7 ဆက်မှုထိပ်သီးညီလာခံကိုအင်ရှင်အဖြစ်လက်ခံကျင်းပပေးနေတဲ့ဂျာမန်ဝန်ကြီးချုပ် Olaf Scholz ကတင်လာနေမှာပြောပါတယ်
။ Und als G7 sind wir uns einig in der Einschätzung, dass es deshalb sich hier um sehr lang anhält.
ယူကရိန်းစစ်ပွဲကြောင့်နိုင်ငံတကာစစ်ဆန်ရေးအပေါ်အတော်ကြာအောင်ထိခိုက်သွားပြီးဆိုတာ G7 အဖွဲ့ဝင်နိုင်ငံအားလုံးကဆန်းစစ်သဘောတူညီခဲ့ပါတယ်။ရုရှားနဲ့စစ်ဆန်ရေးတွေလည်းယူကရိန်းစစ်ပွဲမတိုင်ခင်တုန်းကလိုအခြေအနေမျိုးပြောင်းတော့မှာမဟုတ်ဘူးဆိုတာသိကိုရှင်းလင်းသွားပါပြီးအခြေအနေတွေပြောင်းလဲရင်ကျွန်တော်တို့လည်းလိုက်ပြီးတော့ပြောင်းလဲရတာဖြစ်ပါတယ်လို့ဂျာမန်ဝန်ကြီးချုပ် Scholz ကပြောဆိုသွားတာပါ။ဂျာမနီနိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့တင်းလာနေဆွေးနွေးပွဲအပြီးမှာပဲဂျာမန်ဝန်ကြီးချုပ်ကအဲ့ဒီလိုပြောဆိုသွားတာပါ။လာမယ့်နှစ်တွေလတွေမှာကမ္ဘာကြီးဘယ်လိုပြောင်းလဲသွားမလဲဆိုတာလက်တော်မသိနိုင်ပေမဲ့အကောင့်ဖက်ကိုဥတီသွားစေမဲ့ဆုံးမြတ်ချက်တွေချမှတ်ဖို့ G7 နိုင်ငံတွေအဆင့်တင်ဖြစ်နေပြီလို့လည်းပြောပါရယ်အလုံးအတူတကွအနီးကပ်ပူးပေါင်းလုပ်ကိုင်သွားမယ်ဆိုရင်တော့လက်ရှိအနေအထားတွေအကောင့်ဖက်ပြောင်းလဲသွားမယ်ဆိုတာသိကိုရှင်ပါတယ်လို့လည်း Mr. Scholz ကပြောပါရယ်ဒီမိုကရေစီတရားဥပဒေစိုးမိုးမှုလူ့အခွင့်အရေးကိုလေးစားလိုက်နာမှုစတဲ့အချက်တွေကနိုင်ငံတွေကြားချိတ်ဆက်ပေးထားတာဖြစ်တယ်လို့အခုလိုကမ္ဘာတဝန်းမဟာမိတ်နိုင်ငံတွေရှိနေတဲ့အတွက်ဝမ်းသာအားရဖြစ်မိပါတယ်လို့လည်းဂျာမန်ဝန်ကြီးချုပ်ကပြောပါရယ်ထိပ်သီးညီလာခံကိုတက်ရောက်လာတဲ့အဲ့နိုင်ငံတွေနဲ့ G7 ခေါင်းဆောင်တို့ကြားအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေကျင်းပနိုင်ခဲ့တယ်လို့လည်းဂျာမန်ဝန်ကြီးချုပ်ကပြောဆိုသွားပါရယ် G7 ထိပ်သီးညီလာခံကိုတက်ရောက်လာတဲ့အဲ့နိုင်ငံတွေကတော့အနာဂတ်ဒီမိုကရေစီနိုင်ငံတွေအဖြစ်သတ်မှတ်ခံရတဲ့အိန္ဒိယ၊အင်ဒိုနီးရှား၊ဆီနီဂေါ၊တောင်အာဖရိကနဲ့အာဂျင်တီးနားနိုင်ငံတို့ဖြစ်ပါတယ်
။ယူကရိန်းနိုင်ငံအလဲပိုင်းကခရမင်ချက်မြို့ကဈေးဝယ်စင်တာတစ်ခုကိုရုရှားဘက်ကပြစ်ခတ်တဲ့ဒုံးကျည်တွေတင်းနှင်းလာနေကထိမှန်ခဲ့ပါတယ်။ထိခိုက်ဒေဆုံးမှုအရေအတွက်ကိုမှန်းဆလို့မရနိုင်ဘူးလို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကပြောပါတယ်။တိုက်ခတ်ခံရချိန်မှာဈေးဝယ်စင်တာအတွင်းအရက်သား1000ကျော်ရှိနေကြောင်းနဲ့ဈေးဝယ်စင်တာလည်းမီးလောင်သွားတဲ့အကြောင်းသမ္မတဇလင်စကီကပြောပါတယ်။ကနဦးအစီရင်ခံချက်တွေအရတော့နှစ်ဦးသေဆုံးပြီး20ဒဏ်ရာရပါတယ်မြို့တော်ကီယက်ရဲ့အရှိတောင်ဖက်ကီလိုမီတာ300လောက်အကွာကခရမန်ချက်မြို့ရဲ့ဈေးဝယ်စင်တာဟာရုရှားစစ်တပ်အတွက်အန္တရာယ်မရှိသလိုမဟာဗျူဟာမြောက်နေရာလည်းမဟုတ်ကြောင်းယူကရိန်းခေါင်းဆောင်ကပြောဆိုပြီးတိုက်ခိုက်မှုကိုရှုတ်ချပါတယ်ယူကရိန်းနိုင်ငံတွင်းကလူစီကားတဲ့ဈေးဝယ်စင်တာကိုထိမှန်ခဲ့တဲ့ဒီကနေ့ရုရှားရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုရက်ဆက်ချမ်းချုပ်မှုတွေကတခုကြောင်းကမ္ဘာမှာထိတ်လန့်တုန်လှုပ်ရတယ်လို့အမေရိကန်နိုင်ငံချိုင်းဝင်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့မှာ Twitter လူမှုကွန်ရက်မှာရေးပါတယ်။တချိန်တည်းမှာပဲစပိန်နိုင်ငံမက်ဒရစ်မှာ NATO ထိပ်သီးညီလာခံကိုအင်ကာနီမှာစတင်ဖို့ရှိနေချိန်မှာပဲ NATO အဖွဲ့ရဲ့အကြီးအကဲ Jens Stoltenberg က NATO အဖွဲ့ကြီးအနေနဲ့အသင့်တက်လှမ်းထားမဲ့တပ်ဖွဲ့အရေးအတွက်ကို4000ကနေ3000ကျော်အထိခုနှစ်ဆတိုးမြင့်မဲ့အကြောင်းကြေညာထားပါတယ်ရှင်။
ရုရှားနိုင်ငံမှာဖန်စီထိန်းနှင်ခံထားတဲ့အမေရိကန် WNBA အမျိုးသမီးဘတ်စကတ်ဘော ကစားသမား Britney Griner ကိုတောက်ကြားနေမှာစတင်ရုံထုတ်တော့မှာဖြစ်ပါတယ်။ Russia Basketball အသင်းမှာဝင်ကစားဖို့ Russia နိုင်ငံကိုပြောင်းဝင်လာတဲ့အချိန်လိစိတ်အယောက်မှာဆေးချောက်လက်ဝဲတွေ့ရှိမှုနဲ့ Griner ကိုလွန်ခဲ့တဲ့လီလာခွဲလောက်ကလေးကဖမ်းဆီးထားတာပါ။Olympic ရွှေတံဆိပ်နှစ်ဆုပိုင်းရှင် Britney Griner ရဲ့အမှုကိုကြစစ်ဆေးကြားနာနေတဲ့အချိန်တလျှောက်လုံးထိန်းသိမ်းထားဖို့လည်းအမိန့်ထုတ်ထားပါတယ်။အသက်30နှစ်အရွယ် Britney အနေနဲ့မိုးရစေဝါအများအပြားတည်ဆောက်မှုဆွဲချက်နဲ့အပြည့်ရှိကြောင်းထင်ရှားရင်တော့ထောင်နဲ့ဆယ်နှစ်ထိပြစ်ဒဏ်ကျခံရနိုင်ပါတယ်။ရုရှားနိုင်ငံထက်ကရန်စွန့်မှုနဲ့တရားရင်ဆိုင်နေရသူတွေထက်မှာအပြစ်မရှိကြောင်းစီရင်ဆုံးဖြတ်ခံရသူကတစ်ရခိုင်နှုန်းတော့မရှိပါဘူး။မော်စကိုမြို့အနီးခီမီကီအရက်ကတရားရုံတစ်ခုကတင်းလာနေကျင်းပတဲ့တကပိတ်အကျိုးကြားနာစစ်ဆေးမှုမှာတော့ Griner အမှုကိုစစ်ဆေးကြားနာနေတဲ့ကာလတစ်လျှောက်နောက်ထပ်6လအထိတိုးပြီးတော့ထိန်းသိမ်းထားဖို့အမိန့်ချခဲ့ပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံတို့ကြားဆက်ဆံရေးအတော့ကိုအဆင်မပြေဖြစ်နေတဲ့အချိန်မှာသူအခုလိုဖန်ဆီးထိန်းသိမ်းခံရတာပါ။ယူကရိန်းနိုင်ငံနဲ့ရုရှားတပ်တွေဆီလွတ်လပ်တဲ့တင်းပတ်ထဲမှာပဲရှီမီမီတိုဗိုလေးစိတ်မှာ Britney Griner အဖမ်းခံခဲ့ရတာဖြစ်ပါတယ်။
American သမ္မတဂျိုးဘိုင်ဒန်ရဲ့ဒေတာရင်ခီးစဉ်ရှိနေချိန်မှာပဲအစ္စရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေပေါ်ပေါ်ထင်ထင်နဲ့အန္တရာယ်ရှိနေတဲ့အပေါ်ဆိုရင်ချောင်းအမေရိကန်ကတင်းလာနေမှာပြောပါတယ်တင်းမာမှုတွေပို့ပြီးတော့တိုးစီတဲ့တစ်ဖက်သက်ဆောင်ရွက်မှုတွေအခြေချအင်အားတည်ဆောက်မှုတွေဖြိုချမှုတွေအကြမ်းဖက်မှုတွေနှင်ထုတ်မှုတွေကိုလှုံ့ဆော်ထားတွေ့လို့နှစ်နိုင်ငံတည်ရှိရေးဖြည့်ရှင်းချက်ကိုရုတ်ရော်စေနိုင်တဲ့လုပ်ရက်တွေကိုရှောင်ကျဉ်ကြဖို့ပဲအလုံးကိုထပ်ပြီးတော့တောင်းဆိုတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံအမတ်ကြီး Richard Mills ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ Israel အခြေချအင်အားအရေးဆွေးနွေးပွဲမှာပြောဆိုတာဖြစ်ပါတယ်။အမေရိကန်သမ္မတ Biden က Israel အနောက်ဖက်ကမ်းနဲ့ Saudi Arabia တို့ကိုဇူလိုင်လ23ရက်နေ့ကနေ26ရက်နေ့အထိတွေ့ရောက်မှာဖြစ်ပါတယ်။အမေရိကန်သမ္မတက Israel ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စီစဉ်ထားပြီးနိုင်ငံလုံခြုံရေးကျွေးဝတ်တက်ရေးနဲ့ဒေတာရင်းမှာပုံပြေသဟဇာတဖြစ်လာရည်တို့ကိုဆွေးနွေးမှာဖြစ်တယ်လို့သမ္မတအင်ပီရောကပြောဆိုထားပါတယ်။အမေရိကန်သမ္မတကအနောက်ဖက်ကမ်းကိုလည်းသွားရောက်ပြီးပါလက်စတိုင်းအာဏာပိုင်အဖွဲ့တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ရှင
်။ VOA American သံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဖိုင်တိုမီတာ24 kHz 12133ညဖိုင်တိုမီတာ40 kHz 9413ညဖိုင်တိုမီတာ57 kHz 5805နဲ့ဖိုင်လမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ပြီးခဲ့တဲ့တစ်ပတ်ကနေပြီးတော့အကျဉ်းထောင်ကိုပြောင်းရွှေ့ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ကိုသူ့အသက်အရွယ်နဲ့ကျန်းမာရေးအရာအကျဉ်းထောင်ထဲမှာမထားဖို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကတောင်းဆိုခဲ့ပေမဲ့မြန်မာစစ်ကောင်စီဘက်ကလက်မခံပယ်ချလိုက်ပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်ဒီနိုင်ငံတော်အတိုင်းအတာဟောပေါ့ဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်ပြီးသူ့ရဲ့နေဖို့ထိုင်ဖို့စားရတော့ရတာတင်လို့ဒီကြားစီစဉ်ပေးထားတာမျိုးဖြစ်ပါတယ်။ဒါနိုင်ငံရဲ့တရားစီရင်ရေးစနစ်အရာအဲဒီလိုကြော်လွန်ဆောင်ရွက်ဖြစ်တာမျိုးရှိ
အာဆီယံကိုယ်စားလှယ်ပတ်စုံဟွန်မြန်မာနိုင်ငံကိုမလာခင်ရက်ပိုင်းအလို29ရက်နေ့မှာအဲဒီလိုတောင်းဆိုခဲ့တာဖြစ်ပြီးဒေါအောင်ဆန်းစုကြည်ကိုနေအိမ်ကနေနေပြီးတော့အချင်းအောင်နဲ့ပြောင်းရွှေ့လိုက်တဲ့အပေါ်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကလည်းအလားတူဆိုရင်းနေကြတယ်လို့မစ္စတာဆွန်ဟွန်ပြပို့လာတဲ့စာထဲမှာဖော်ပြထားတာပါမြန်မာနိုင်ငံအမျိုးသားယဉ်ကျေးစီရေးမှာအရေးပါတဲ့ဒေါအောင်ဆန်းစုကြည်ဟာမြန်မာလူထုကြားသမဂ္ဂနိုင်ငံတကာမှာပါလက်ခံထားသူဖြစ်တဲ့ဆိုတာကိုလည်းစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးစီစာရေးသားပြပို့ထားတယ်လို့လည်းအထူးသံကပြောပါတယ်ဒေါအောင်ဆန်းစုကြည်ကိုနေပြီးတော့အချင်းအောင်မှာထားရှိတဲ့စစ်ကောင်စီလိုအပ်ကြောင်းနိုင်ငံတကာဖိအားတွေတိုးလာနိုင်မှာရှိတယ်လို့လည်းသုံးသပ်တာရှိပါတယ်။စစ်အာဏာသိမ်းကြတဲ့ကဖမ်းဆီးထိန်းသိမ်းခံရတဲ့ဒေါအောင်ဆန်းစုကြည်ဟာအမှုပေါင်းတရာစင်ကျော်နဲ့တရားစွဲဆိုခံရတာဖြစ်ပြီးအမှု၆မှုအတွက်ထောင်ဒဏ်၁၇နှစ်ပြစ်ဒဏ်ချမှတ်ခံထားရပါတယ်
။ဒေါအောင်ဆန်းစုကြည်နဲ့အကိုဖြစ်သူဦးအောင်ဆန်းဦးတို့ကြားအိမ်ကိစ္စအမှုကိုတင်းနယ်လာနေမှာတရားရုံးချုပ်မှာအပြစ်သက်ကြားနာခဲ့ပါတယ်။ရန်ကုန်မြို့ကမိသားစုအိမ်ကိုခွဲဝေရေးဦးအောင်ဆန်းဦးရဲ့အထူးအယူခံကြားနာဖို့နေပြည်တော်တရားရုံးချုပ်ကပြီးခဲ့တဲ့နှစ်အောက်တိုဘာလကလက်ခံလာဖြစ်ကြောင်းဦးအောင်ဆန်းဦးရဲ့ရှင့်နေရဲ့ပြောဆိုချက်ကို AP သတင်းကဖော်ပြပါတယ်။တရားရုံးချုပ်ရဲ့အထူးခုံရုံးက3လအတွင်းဆုံးဖြတ်ချက်ချမှတ်နိုင်ပြီးဒီဆုံးဖြတ်ချက်ကအပြီးသက်ဖြစ်မဲ့အကြောင်းရှင့်နေဦးအေးလွင်ကပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလဆီယနာသိမ့်ပြီးနောက်ပိုင်းဖန်ခံထားတဲ့အသက်89နှစ်အရွယ်ဒေါအောင်ဆန်းစုကြည်အပေါ်မှာစစ်တပ်ကအမှုပေါင်းများစွာနဲ့လဲဆွဲဆိုထားတာဖြစ်ပါတယ်တရားစင်ရဲ့စနစ်အပေါ်စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုရှိတယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကဝေဖန်ပါတယ်မိသားစုပိုင်းရန်ကုန်မြို့ကမြေ2ဧကဘော်ကကိုလိုနီခေတ်ပုံစံနှစ်ထပ်တိုက်အိမ်ကိုအမွေးဆန်း
ရရှိဖို့ဦးအောင်ဆန်းဦးက2000ပြည့်နှစ်မှာဆက်လို့တရားစွဲတာဖြစ်ပါတယ်။ဦးအောင်ဆန်းဦးရဲ့ရှင်နေဦးအေးလွင်ကတော့အမွေးဆိုင်အရာဟာဒေါ်လာ390လောက်တန်ဖိုးရှိတယ်လို့ပြောဆိုပြီးဒီအပေါ်မှာတော့တိကျအတည်ပြုလို့တော့မရပါဘူး။အင်ကိုအမွေးခွဲရေးမှာအငင်းပွားတာကအဓိကလို့ရှင်းနေဦးအေးလွင်ကပြောပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေကိုမှတ်ချက်ပေးရေးဆက်သွယ်လို့မရခဲ့ဘူးလို့လည်း AP ကဖော်ပြပါတယ်ရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းပင်တို့မကြခင်သတင်းမှတ်တွေအတွင်းဆက်သွယ်ပြောဆိုဖို့ရှိပေမဲ့လို့ G7 ထိပ်သီးညီလာခံပြည်ပချင်းတော့ဖြစ်မှာမဟုတ်ဘူးလို့အမေရိကန်သမ္မတအိမ်ပြူတော်ကအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတနင်္လာနေ့မှာပြောပါတယ်တချိန်ထဲမှာပဲအင်ဒိုနီးရှားနိုင်ငံဘာလီမှာလာမယ့်လကျင်းပရမယ့် G20 ဆက်မှုထိပ်သီးနိုင်ငံ20ဝန်ကြီးများအဆင့်အစည်းအဝေးတွေတင်မှာအမေရိကန်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေတီးခြားတွေ့ဆုံမှုအစီအစဉ်ထားတယ်လို့လည်းတန်တမန်သတင်းရင်းမြစ်တွေကပြောပါတယ်။တရုတ်နိုင်ငံကြောင့်ပေါ်ပေါက်လာတဲ့စိန်ခေါ်အကဲဆက်မှုတွေအရေးဖြေရှင်းဖို့ G7 နိုင်ငံတွေနဲ့မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ဝင်နိုင်ငံတွေကြားဆွေးနွေးကြဖို့အရေးတကြီးလိုအပ်နေတယ်လို့လည်း Sullivan ကသတင်းထောက်တွေကိုပြောပါတယ်။အဲ့ဒီထဲမှာတရုတ်ရဲ့ဈေးကွက်စီးပွားရေးမဆန်တဲ့ကိစ္စတွေလူအခွင့်ရေးအကျွေးကိစ္စနဲ့ပတ်သက်ပြီးတော့လည်းတရုတ်ရဲ့ချင်းကဆောင်ရွက်တဲ့လုပ်ရသွေးပါဝင်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကပြင်အား 5.6 မဂနီတူရှိတဲ့ငလျင်တန်းကြောင့်ကလေး150အပါဝင်လူပေါင်း1000သေဆုံးခဲ့ရပြီးတဲ့နောက်ငလျင်တန်းသင့်အာဖဂန်ပြည်သူ36000ကျော်ကိုအသက်ကယ်ခဲ့စေရေးအတွက်ဒေါ်လာတန်း110ကျော်ပေးဖို့ကုလသမဂ္ဂကတနင်္လာနေ့မှာအရေးပေါ်ပန်ချပါတယ်။တဘာဝဘေးဒဏ်သင့်လူမှုအတိုင်းဝိုင်းတွေကိုကူညီရေးအိုးအိမ်တွေပြန်လည်တည်ဆောက်ရေးနောက်ထပ်သေဆုံးမှုတွေမရှိအောင်ကာကွယ်ရေးနဲ့စာနာမှုအကူအညီတွေနောက်ထပ်3လပေးအပ်နိုင်ရေးအတွက်ရန်ပုံငွေလိုအပ်တာဖြစ်ပါတယ်။ငလျင်တန်းသင့်ပါကီတာနဲ့ခို့စ်ပြည်နယ်တွေအတွင်းကခရိုင်အတော်များများမှာအိမ်ပေါင်းရာချီပျက်စီးပြိုကျခဲ့ကြောင်းအကူအညီပေးရေးအဖွဲ့အစည်းတွေနဲ့တာလီဘန်တာဝန်ရှိသူတွေကပြောပါတယ်။ပါတီကာပြည်နယ်ကိုတွားရောက်ခဲ့တဲ့အာဖဂန်ဆရာကုလသမဂ္ဂကူညီကယ်ဆယ်ရေးဌာနကိုယ်စားလှယ်ကတော့ဘေးဒုက္ခကူညီဖြည့်ရှင်နိုင်ရေးအတွက်ကမ္ဘာတစ်လောကထောက်ပံ့ကူညီချဖို့နဲ့ရန်ပုံငွေလိုအပ်တယ်လို့လည်းပြောဆိုပါတယ်။အလူရှင်တွေပေးရမယ်ဆိုရင်တော့အခုပန်ကြားထားတဲ့ရန်ပုံငွေတွေရဲ့ထက်ဝက်ကျော်ကိုအရေးပေါ်ခလုံးရေးစခန်းတွေနဲ့စားနပ်ရိက္ခာမဟုတ်တဲ့ပစ္စည်းတွေအတွက်အသုံးပြုမှာဖြစ်ပါတယ်ရှင
်။အင်္ဂါနေ့မနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုအရင်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီကမှမြန်မာပြည်တွင်းကအခြေအနေကိုကြည့်အောင်ပါ။စစ်ကောင်စီနဲ့တချို့သောလက်နက်ကိုင်အုပ်စုတွေဟာပြည်သူတွေအပေါ်ရက်စက်စွာညှဉ်းပန်းနှိပ်စက်နေတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုလိုက်ကြပြီးဒီလို့ရက်တွေကိုရပ်တန့်ဖို့တိုက်တွန်းကြပါတယ်။ဇွန်လ26ရက်နေ့မှာကြာရောက်တဲ့ညှဉ်းပန်းနှိပ်စက်ခံရသူများအကူအညီပေးရေးအပြည်ပြည်ဆိုင်ရာနေ့မှာအခုလိုတိုက်တွန်းလိုက်ကြတာပါရန်ကုန်ကပေးပို့လာတဲ့သတင်းကိုဆက်ပြီးတော့တင်ပြချင်ပါတယ်ဗျာစစ်အုပ်စုနဲ့အခြားသောလက်နက်ကိုင်အုပ်စုတွေဟာပြည်သူတွေအပေါ်ရဲရဲစက်စက်ညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပြီးဒီလုပ်ရက်တွေကိုရပ်တန့်ဖို့ဇွန်လ26ရက်နေ့မှာကြာရောက်တဲ့ညှဉ်းပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရေးအပြည်ပြည်ဆိုင်ရာနေ့မှာအရက်ဖက်လူအဖွဲ့အစည်း14ခုကပူးတွဲထုတ်ပြန်တိုက်တွန်းလိုက်တာဖြစ်ပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးသဘောထားကွဲပြားမှုကြောင့်ဖမ်းဆီးခံနိုင်ရသူတွေကအကျဉ်းထောင်တွေထဲမှာနှိပ်စက်ခံရပြီးတေဆုံးရသူ65ဦးရှိကြောင်းရှောင်းဆရာနာသိမ့်ပြီးနောက်တက်ကြွလှုပ်ရှားသူနဲ့အရက်သားပြည်သူ2020ကျော်တေဆုံးခဲ့ရပြီဖြစ်ကြောင်းအရက်ဖက်အဖွဲ့အစည်းတွေရဲ့ကြေညာချက်ကဖော်ပြပါတယ်။အခုကြေညာချက်မှာပါဝင်တဲ့အရက်ဖက်အဖွဲ့အစည်းတွေထဲမှာစစ်အာဏာသိမ်းပြီးနောက်ပိုင်းနေ့စဉ်အရက်သားထိခိုက်ဒေဆုံးမှုကိုစည်ရင်းပြုစုနေတဲ့နိုင်ငံရေးကျင်းသားများအကူအညီဆောက်ရှောက်ရေးအသင်း AABP လည်းပါဝင်ပါတယ်။ Burma Civil War Museum BCM တည်ထောင်သူကိုရဲဟိန်အောင်ကတော့စစ်တပ်ကိုနိုင်ငံတကာကအဖိအားပေးဖို့လိုအပ်ကြောင်း VOA ကိုပြောပါတယ်။ဒီအစီအစဉ်တ
ရားဝင်ကိုမြင်ပြီးတော့အနာဂတ်ကြောင့်ဒီပြည်သူတွေနှိမ့်ဆက်တဲ့ပြည်နယ်ကအသုံးပြုနေတဲ့နဲ့ဖြစ်ဖို့ကဘာလို့တောင်းနေလဲဖြစ်ဖို့ဒီလိုမျိုးအပေါ်ကပလာမို့လို့ဆိုစီလို့ဒီမျိုးကြီးထောက်ပံ့ဖြစ်နေတဲ့စီဝိုင်းလုပ်ငန်းတွေတမန်ကြီးပေါ်နေတော့နော်။ဒါဒါလေးကိုဒီနိုင်ငံသားအပေါ်ကကျွန်တော်တို့သက်ဆိုင်ရာအဖွဲ့အစည်းတွေကလည်းကျွန်တော်တို့ဒီပမာပြည်သူတွေနဲ့ရက်တင်ပြီးတော့ကိုယ်ပိုင်ပါဝင်ဆောင်ရွက်နေတဲ့ဆိုရင်အကြောင်းကိုကျွန်တော်ဆက်ပြီးတိုက်တွန်းလုပ်ပါလိမ့်မယ်။မ
ြန်မာနိုင်ငံမှာမတူကွဲပြားတဲ့ယဉ်ကျေးမှုတွေနဲ့ဒလေထုံနှန်းတွေအောက်မှာအမျိုးသမီးတွေဟာလည်းနှင်းပန်းနှိမ့်ဆက်ခံနေရတယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်စ ဆရာနာမသိငင်ကလေးကအမျိုးသမီးတွေအပေါ်ညှဉ်းပန်းနှိမ့်ဆက်မှုတွေရှိနေပြီးအခုအချိန်မှာဓာတ်ထက်ပိုဖိနှိပ်ခံနေရတယ်လို့ကိုကီးအမျိုးသမီးများဆိုင်ရာလူအခွင့်အရေးအစည်းအရုံးအတွင်းရမှုဘွိုင်းနူးက VOA ကိုပြောပါတယ်
အော်ရေနောကပေါ်တော့ဒီအမျိုးသမီးအတန်းဖတ်ခံရမှုပဲမြင်းပန်းနဲ့ဆက်ခံရမှုခံရတဲ့အမျိုးသမီးတွေအတွက်ကိုကုမြင်ထောက်ပံ့ပေးနေတဲ့အမျိုးသမီးဖွဲ့စည်းတွေအများကြီးရှိပြန်ကျမတို့မှာတိုင်ကြမဲ့နေရာတွေရန်နေရာတွေရှိပြန်အခုကာလကတော့လုံးဝမရှိတော့ဘူးကျမတို့စီမလေ
းမြန်မာနိုင်ငံမှာအိမ်တွင်းအကြမ်းဖက်မှုကျူးလွန်ခံနေရတဲ့အမျိုးသမီးတွေလည်းအများပြားရှိမယ်လို့ယူဆရကြောင်းဘွိုင်းနူးကထပ်လောင်းပြောပါတယ်ဆရာနာသိမှုကိုဥဆောင်ဆန့်ကျင်ဆန္ဒပြခဲ့ကြတာကြောင့်နေ့စီထောင်နှံကြခံရတဲ့နေပယ်အသီးသီးကအခြေခံလုပ်သားတွေလည်းရှိနေပြီးသူတို့ရဲ့နိုင်ငံရေးယုံကြည်ချက်လှုပ်ရှားမှုတွေကြောင့်ညှဉ်းပန်းနှိပ်စက်ခံရတယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောပါတယ်ဒေါ်မိုးစန္ဒမြင့်ဟာမြန်မာနိုင်ငံအထွေထွေအလုသမားတက်မှတ်ကများ FGWM ရဲ့ဥက္ကဋ္ဌဖြစ်ပါတယ
်အလုသမားလူတန်းစားအတွက်ဖိနှိပ်ခံမှုတွေကိုလည်းလွတ်မြောက်စေခြင်းနဲ့အခုဒီစစ်အာဏာသိမ်းမှုကာလမှာလည်းအပြိနှိပ်ခံဘဝကနေပြီးတော့အသက်တွေပေးခဲ့တဲ့ထောင်ရင်းအကျဉ်းချခံမှုတွေလည်းရှိနေတယ်။ကိုယ်ရင်ဆော့ကထွက်ပြေးနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းလူအခွင့်အရေးအလုပ်သမားအခွင့်အရေးတွေကိုပြောင်ပြောင်တင်းတင်းထိုးပေါက်ခံနေရပြီးဒါဆိုရပ်တည်ရေးအတွက်လုပ်ငန်းဝင်တွေဒဲမှာပေါ့နော်ကျွန်တာတာပုံစံမျိုးလုပ်ကန်ဆောင်ရနေရတဲ့အခြေခံအလုပ်သမားဒုအတွက်ကိုကျမတို့ရွေးချယ်ထားတဲ့ NUG အစိုးရအနေနဲ့စစ်ပေးချတာမှတ်တမ်းတင်ထားပြီးတော့ပြန်လည်ထူထောင်ရေးဖြစ်လာပြီးဆိုတဲ့အခါကျလို့ရှိရင်ပြောင်းလဲမှုတွေလုပ်ကိုင်အကောင့်ထဲဆောင်ရွက်ပေးနိုင်ဖို့အတွက်ကိုဒီလူသမားတွေရဲ့အခြေအနေကိုစောင့်ကြည့်ပြီးတော့အထူးဂရုစိုက်လုပ်ဖို့အတွက်ကိုကျမအနေနဲ့စိုက်တွန်းပြောကြားချင်ပါတယ
်ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးရဲ့2020ခုမတ်လတုန်းကထုတ်ပြန်တဲ့အစည်းအဝေးခန်းစာထဲမှာနိုင်ငံတော်ဝန်ကစစ်ဘက်ထိန်းချုပ်ရေးစခန်းတွေမှာနှစ်စီလာများစစ်ကြောမေးမြန်းရေးအတွင်းလူညုံရေးတပ်ဖွဲ့တွေကျူးလွန်နေတဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့အခြားနှိပ်စက်မှုပုံစံမျိုးစုံအပါအဝင်ဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်ထားတယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂကပြောထားပါတယ်မြန်မာနိုင်ငံမှာကျူးလွန်နေတဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုစန့်ကျင်ကြောင်းရဲရဲဝံ့ဝံ့ထုတ်ဖော်နေတဲ့အရက်ဖက်အဖွဲ့အစည်းတွေအထူးသဖြင့်တော့လူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေသတင်းမီဒီယာတွေနဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့အခုနှစ်ရဲ့အပြည်ပြည်ဆိုင်ရာညှဉ်းပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရင်းနေမှာဥရောပသမ္မတကထုတ်ပြန်ကြေညာထားပါတယ်ခင်ဗျာမြန်မာပြည်ရဲ့အင်္ဂါနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာကဘာပေါ်ကကလေးငယ်တွေပညာသင်ကြားခွင့်မရနိုင်တဲ့အခြေအနေကြောင့်မတင်ပြခင်မှာရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာပြီးခဲ့တဲ့ရက်ပိုင်းကစစ်တပ်နဲ့ AA တပ်ဖွဲ့တွေကြားမှာအပြန်အလှန်ဖမ်းဆီးမှုတွေရှိခဲ့တာကြောင့်လုံခြုံရေးတင်းကျပ်ထားသလိုစစ်တွေကနေတွာလာနေတဲ့ရေရင်အဝင်အထွက်ကိုစစ်ကောင်စီကပိတ်ပင်လိုက်ပါတယ်။ရေချောင်းခီးနဲ့အဓိကတွာလာနေရတဲ့စစ်တွေမြို့မှာအခုလိုရေရင်အဝင်ထွက်တွာလာမှုကိုပိတ်ပင်လိုက်တာကြောင့်ခီးတွေတွေနဲ့ရေလုံငန်းရှင်တွေကြားမှာအခက်ကြုံနေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့နန်းလောင်ပြောပြပေးပါအောင်ခင်ဗျာ။
ရှိခိုင်ပြည်နယ်စစ်တွေမျိုးကနေပြေးဆွဲနေတဲ့ရေရင်တွေကိုပြည်ခရက်ကျွန်းလ24ရက်နေ့ကတည်းကစစ်ကောင်စီကရဲအကန့်အသတ်မရှိပိတ်ထားတယ်လို့စစ်တွေကနေရှိခိုင်ပြည်နယ်မြို့နယ်အများစုကိုပြေးဆွဲနေတဲ့ရွှေပြည်တံအမြန်ရင်ကမန်နေဂျာဦးဆန်မောသိန်းကပြောပါတယ်
။ဟိုလောလောဆယ်တော့ကျွန်တော်တို့ကဟိုစာယုကြချောင်းတွေကနေတင်မော်ရင်ပြန်ရင်ပြပါတယ်။ထွက်တော့အဲ24ရက်နေ့မနေ့ကအဲ့စာယုကြအဝါမှာလေချောင်းထဲမှာပဲထွက်ဝါနာမှာဟိုအနာဘောင်းတို့ကစစ်စစ်ကိတ်တူရှိပါလေဗျ။အဲဒီစစ်စစ်ကိတ်ကနေကျွန်တော်တို့ကိုဒီချောင်းထဲကနေအပြင်ကိုတင်ပို့ရပြေးမထွက်တော့ဘူးဆိုပြီးတော့လက်အကြောင်းကြားလာပါတယ်။အဲ့တဲကကျွန်တော်တို့ရလိုက်တ
ာ။ကယောရန်ဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာတမျိုးနဲ့တမျိုးခီးသွားလာမယ်ဆိုရင်ရေချောင်းလမ်းကိုအဓိကထားသွားလာနေရတာပါ။မြေပုံမြို့နယ်ကနေစစ်တွေမြို့ကိုဆေးခန်းလာပြနေရတဲ့ခီးတဲ့တူကလည်းအခုလိုရေချောင်းလမ်းခီးပိတ်လိုက်တာကြောင့်နေရပြန်ဖို့ခက်ခဲနေတယ်လို့ပြောပါရယ်
။ခက်ခက်ရောရှိတယ်ကိုအဘလိုပြောမလဲကျွန်တော်ဒီရောပေါ်ဒူးနေကြတာပတိနေ့လောက်ထွက်လာဆိုဒီရောက်တာအခုကပတိလာနေလောက်ရှိပြီယုံပိုက်ရောပါတော့အခက်ခဲတော့အများကြီးရှိတယ်ကိုကဟိုမတော်ဒီမတော်နဲ့မျိုးပေါ်မှာလည်းအဲ့လိုမျိုးနေရမထွက်ဘူးဆိုတော့ကိုကအဆင်ပြေဘူးပေါ့နော်အဲ့လိုမျိုးအတိတ်ကတော့မတည်ဘူးကိုကညီတို့ကကြာအဲ့လိုမျိုးသူတို့ကမတော်ဘူးဆိုတော့မတော်ဘူးပေါ့နော
်ဒါအပြင်စစ်တွေမျိုးအနေမှာတနိုင်တပိုင်လောက်ကန်နေကြတဲ့ဂရုသမားတွေကလည်းလှေမထွက်ရတာကြောင့်စားဖို့နေရခက်ခဲနေတယ်လို့လှေသမားတို့ကပြောပါတယ်
ဆယ်ကြောင်ရှောက်ရှိမလားအဲ့ထိုက်မှာသူက လေသမားရထွက်လို့ရှိရင် तू ကခေါ်ပြီးတော့စစ်တယ်အပြင်ပေးမထွက်ဘူးအဝင်လင်းဝင်လို့မရဘူးလေက၃ချက်လောက်လို့ရှိမိတယ်နဲကျွန်တော်တို့အဲ့လေမထွက်လို့ရှိရင်ကျွန်တော်စားတော့လည်းအဆင်မပြေဘူးမိသားစု၃ရက်ဆွဲရတယ်လည်းအဆင်မပြေဘူ
းလေစကြလေးရှိတယ်ပေါ့လေ
အခုကဘလို့မှကိုယ့်လေမှာကိုယ်အဲ့လူကအဲ့မှာပဲဈေးအဲ့ထေးပေးမလို့ तू က
လက်ရှိမှာတော့ရေချောင်းခီးသွားလာမှုကိုကန့်သက်ထားတာကြောင့်ခီးတယ်တွေအတွက်အခက်အခဲဖြစ်နေတယ်လို့ကုန်စည်စီစဉ်မှုတွေပါရပ်ဆိုင်းနေပါတယ်။လေလုတ်သားတွေအတွက်ပါအခက်အခဲဖြစ်နေတာကြောင့်ရေချောင်းခီးကိုလုံးဝပိတ်ပင်တာမျိုးမဟုတ်ပဲစစ်ဆေးပြီးတော့ခွင့်ပြုတင်တယ်လို့ရွှေပြည်တံအမြန်ရင်မန်နေဂျာဦးဆန်မောသိန်းကပြောပါတယ
်။အမှန်ကတော့ကျွန်တော်တို့ကတော့ဥမာစစ်ဆေးမယ်ဆိုလို့ရှိရင်လည်းအဲ့လိုဟိုစစ်ဆေးပြီးတော့လုပ်ပြတာတို့ပါလို့ပေါ့နော်။အဲ့လိုမျိုးကတော့ကိုကောင်းမယ်လို့ယူဆပါတယ်ပြန်ထတာကြတော့ခရီးသွားတွေအနေနဲ့ကဟိုတချို့တွေကကျွန်တော်တို့နဲ့ကြာရင်ဈေးဘာပဲဖြစ်ဖြစ်တက်တက်တာပါကြာဘောနော်တန်တဲ့ကိုအားကြီးကြတော့ဈေးမြင့်ပါတယ်အမြင့်တဲ့တစ်ချောင်းအကုန်ကြမှုပုံများတာပေါ့အဲဆိုဥမာစစ်စစ်ကြာရှိရင်စစ်စစ်ပြီးတော့စစ်စစ်ပြီးတော့ဥမာခရီးတွေဝစ်မယ်ဆိုရင်လည်းစစ်စစ်ပြီးတော့အလိုလိုပေးတဲ့အဲဆိုတော့ပိုကောင်းမယ်လို့ယူဆပါတယ
်။ဆေးရည်တင်းမာနေတဲ့ရခိုင်ပြည်နယ်ကစစ်တွေပုံနှံကျွန်းကြောက်တော်မြောက်ဦးစတဲ့မြို့နယ်တွေမှာရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့စစ်ကောင်စီတို့ကြားအပြန်အလှန်ဖမ်းဆီးမှုတွေအတွင်းဒေသခံတွေဖမ်းဆီးခံရတာ30ကျော်ရှိနေတယ်လို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တိုင်းလူလုံးမှာခီးသွွာလာသူတွေကိုစစ်ကောင်စီကလုံခြုံရေးတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့မြို့ပေါ်ရက်ွက်တွေမှာလည်းဒေသခံတွေကိုမကြာခဏဆိုသလိုဝင်ရောက်စစ်ဆေးဖမ်းဆီးမှုတွေရှိနေတာဖြစ်ပါတယ
်။ရခိုင်ပြည်နယ်ကအချိန်နဲ့နန်းလောင်ပြောပြသွားတာပါခင်ဗျာ။အခုတော့ဒီနိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ပြခြင်းပါလေ။ကမ္ဘာကူလမကအဖွဲ့ကြီးရဲ့အရေးပေါ်နဲ့ကာလကြာကပ်ပေးပညာရေးရမုံငွေအဖွဲ့ကြီးဖြစ်တဲ့ Education Cannot Wait ရဲ့လေးလာချက်တွေအရတန်းနဲ့ကြည့်တဲ့ကလေးငယ်တွေနဲ့ဆယ်ကျော်သက်တွေဟာကပ်ပေးကာလမှာဒီကြံဉာဏ်ချက်ဖြစ်ပြီးပြဿနာမျိုးစုံကြောင့်ပညာသင်ကြား권မရခဲ့ကြသလိုအလားအလာရှိတဲ့အနာဂတ်ကိုလည်းအလွတ်ယူခံခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်ဒီအကြောင်းဂျနီဘာကနေလီဇာရှ်လိုင်းပေးပို့လာတဲ့သတင်းလွှာကိုတော့ကိုရဲမွန်ကပြောပြမှာဖြစ်ပါတယ
်ကမ္ဘာကူလသမဂ္ဂအဖွဲ့ရဲ့ Education Cannot Wait ရမုံငွေအဖွဲ့ကြီးကို2016ခုနှစ်မှာတည်ထောင်စဉ်ကကမ္ဘာတဝန်းမှာကပ်ဘေးတွေကြောင့်ပညာသင်권မရတဲ့ကလေးတွေပမာဏက85သန်းဝန်းကျင်မှာရှိပါတယ်ပြီးခဲ့တဲ့6နှစ်အတွင်းကက်ဘေးပေါင်းစုံကြောင့်နိုင်ငံ40ကျော်မှာစာသင်ခွင့်ပျောက်ဆုံးတဲ့အရေအတွက်ကသန်း222သန်းအထိမယုံနိုင်လောက်အောင်ကိုတိုးလာခဲ့တယ်လို့ ECW ရဲ့ညွှန်ကြားရေးမှူး Yasmin Sharif ကပြောပါဗျ
။ Conflicts are raging around the world.
ဒီလိုကောလမှုပဋိပက္ခတွေကမ္ဘာတစ်လွှာမှာဖြစ်ပွားနေတာကိုသိပါတယ်။အဲ့ဒီပြဿနာတွေကပိုးပြီးတော့ရှေ့ကျလာနေပါတယ်။ဒီပဋိပက္ခတွေနဲ့ဥရုဆိုင်ရာကပ်ဘေးတွေကြောင့်ဒုက္ခတွေအရေအတွက်နဲ့ဒေတာရင်းမှာနေရာပျောက်တဲ့သူအရေအတွက်ကပိုးပြီးတော့တိုးလာနေပါတယ်။ COVID-19 ကပ်ရောဂါဘေးကြောင့်လည်းပိုးတိုးလာပါတယ်
။အဖွဲ့ကြီးရဲ့လေ့လာချက်အရ 88.2 သန်းပမာဏရှိတဲ့ကလေးအရေအတွက်ဟာကျောင်းထွက်ခဲ့ရပါတယ်။ပညာရေးလေ့လာသူတွေကဒီကလေးတွေဟာကျောင်းပြန်တက်နိုင်မှုအခွင့်အလမ်းနှဲပါပြီးရလက်ကတော့ဒီကလေးတွေရဲ့ရှေ့ရေးအနာဂတ်နဲ့ဝင်ငွေအခွင့်အလမ်းကိုအလွန်ထိခိုက်နိုင်တယ်လို့ဆိုကြပါတယ်။ညွန်ကြားရေးမှူး Yasmin Sharif ကကျောင်းတက်ခွင့်မရတဲ့ကလေးအများအပြားရှိတဲ့နိုင်ငံအတော်များများကိုတွားရောက်ခဲ့တယ်လို့ဆိုပါရယ်မာလီ၊ချာ၊ဗဟိုအာဖရိကနိုင်ငံ၊တောင်ဆူဒန်နဲ့ကက်ဆိုက်နေတဲ့နိုင်ငံများစွာကကျောင်းတက်ခွင့်မရတဲ့ကလေးတွေဘလို့ဘွားရောက်ရလဲဆိုတာကိုရှရစ်ကမြင်ခဲ့ရတယ်လို့ပြောပါရယ
် When you don't go to school you
ကျောင်းမတက်ရတဲ့ကလေးတွေယောက်ျားလေးတွေကလက်နက်ကင်အဖွဲ့တွေအစိုးရအဖွဲ့တွေစစ်သွေးကြွတွေနဲ့အစိုးရအဖွဲ့တွေရဲ့အတင်းအကျပ်တင်းသွင်းတာကိုခံရပါရယ်မင်းကလေးတွေကြတော့အိမ်မှာကြားမအခြေခံခွဲခြားဆက်ဆံခံရတာလိမ့်မိုင်းဆိုင်ရာအကြမ်းဖက်ခံရတာလူကုန်ကူးခံရတာအချိန်မတန်ခင်လက်ထပ်ထိမ်းများခံရတာငယ်ရွယ်စဉ်ကလေးမွေးရတာတွေတွေ့ရပါတယ
်အခုရရှိတဲ့စိုးရင်ဖွယ်ရာရှိတဲ့အချက်အလက်တွေကနိုင်ငံတကာခေါင်းဆောင်တွေနဲ့မူဝါဒချမှတ်သူတွေကိုလှုံ့နှိုးလိုက်တယ်လို့ဖြစ်ပါမယ်လို့ရှရစ်ကဆိုပါတယ်နိုင်ငံတကာအတိုင်းဝန်းအနေနဲ့အကြောင်းတက်ခွင့်မရဖြစ်နေတဲ့ကလေးတွေအတွက်ပို့လုပ်ပေးဖို့လိုတယ်လို့လည်းပြောပါတယ်ဒါတွေမလုပ်ပေးခဲ့ရင်တော့နောက်ဆက်တွဲပြဿနာတွေကလူတွေနဲ့စီးပွားရေးတိုးတက်မှုတွေအပေါ်အကြီးအကျယ်ရိုက်ခက်လာနိုင်တယ်လို့သတိပေးလိုက်ပါရခင်ဗျာ
ကဘာဘောကကလေးငယ်တွေကဘာပြဿနာအမျိုးမျိုးကိုရင်ဆိုင်ခဲ့ရပြီးတဲ့နောက်မှာဒီပညာသင်ကြား권မရကြတဲ့အကြောင်းကိုကိုရဲမွန်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA အထုတ်လင်းချက်တွေနဲ့ပတ်သက်ပြီးတော့ VOA တင်ဆက်တဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေရုပ်သံဗီဒီယိုဖိုင်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2022ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုမကြာခင်ကထုတ်ပြန်ပါတယ်ဘာသာရေးလွတ်လပ်ခွင့်ကိုလေးစားမှုဟာအခြေခံအခွင့်အရေးသာမကနိုင်ငံသားရေးမူဝါဒရဲ့အရေးပါတဲ့ဦးစားပေးအချက်လည်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကအဖွဲ့မှပြောဆိုထားပါတယ်ဘာသာရေးလွတ်လပ်ခွင့်တိုးတက်လာမှုတာရကအများအပြားကိုလည်းဝန်ကြီးဘလင်ကင်ကအလေးထားပြောဆိုပါတယ်မော်ရိုကိုမှာဂျူးတွေရဲ့ယဉ်ကျေးမှုအမွေအနှစ်နေရာတွေကိုပြန်လည်ပြုပြင်ထိန်းသိမ်းရေးနဲ့ကျောင်းသင်ယူညွှန်းနှန်းနေမှာဂျူးသမိုင်းကိုထည့်သွင်းရေးဆောင်ရွက်ချက်တွေကိုသူကမှတ်ချက်ပေးပြောဆိုပါတယ်ထိုင်ဝမ်မှာတော့ဘာသာရေးဝတ်ပြုပွဲတွေတက်ရောက်ရေးအလုတ်သမားတွေကိုအပတ်စဉ်ပိတ်ရက်ပေးဖို့ညှင်းဆိုတဲ့အလုပ်ရှင်တွေကိုအခုဆိုရင်အလွယ်တကူတိုင်ကြားနိုင်တာကိုလည်းသူကပြောဆိုခဲ့ပါတယ်။ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာပြဿနာတွေဆက်ရှိနေပြီးဒီထက်ပိုပြီးဆောင်ရွက်ဖို့လိုအပ်နေတဲ့နေရာတွေကိုလည်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာစစ်တပ်တပ်ဖွဲ့ဝင်တွေဟာအများစုမွတ်စလင်ရိုဟင်ဂျာတွေအပေါ်မှာလူသားတူအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးပြီးခဲ့တဲ့မတ်လအတွင်းမှာပဲဝန်ကြီးဘလင်ကင်ကပြောဆိုထားပါတယ်။အီရီထရီးယားနိုင်ငံမှာတော့ဘာသာရေးအဖွဲ့အစည်း၄ခုကိုပဲလွတ်လပ်စွာဝတ်ပြုကိုးကွယ်ခွင့်ပြုထားတယ်လို့လည်းသူကပြောပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုလူသားတူအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့အများစုမွတ်စလင်ဝီဂါတွေနဲ့တခြားသောတိုင်းရင်းမျိုးနွယ်စုဝင်တွေဘာသာရေးအရာလူနည်းစုဖြစ်ရသူတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေဆက်လုပ်နေတယ်လို့လည်းနိုင်ငံသားရေးဝန်ကြီးကပြောပါတယ
်။ Since April 2017, more than 1 million Uyghurs, ethnic Kazakhs, Kyrgyz, and others have been detained in internment camps in Xinjiang.
2019ခုနှစ်ဧပြီလကတည်းကတပန်းကျော်သောဝီဂါတွေ၊ Kazakhs, Kyrgyz လူမျိုးတွေနဲ့တခြားသူတွေကိုရှင်ကျန်းကထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးထားပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့မူဝါဒတွေနဲ့မကိုက်ညီဘူးလို့ယူဆတဲ့တခြားသောဘာသာရေးကိုးကွယ်ယုံကြည်သူတွေကိုတရုတ်အစိုးရဆက်လက်ဒုက္ခပေးနှောက်ယှက်နေပါတယ်။ဗုဒ္ဓဘာသာဝင်ခရိယန်အစ္စလာမ်နဲ့တာအိုဘာသာဝင်တို့ရဲ့ဝတ်ပြုကိုးကွယ်ရာနေရာတွေကိုဖျက်ဆီးမှုခရိယန်မွတ်စလင်တိဘက်ဗုဒ္ဓဘာသာဝင်တွေနဲ့ဖာလွန်ဂေါင်ကျင့်ကြံသူတွေကိုအိုးအိမ်နဲ့အလုအကန့်ရရှိရေးတွေမှာပါခက်ခဲအောင်လှုပ်ဆောင်တာတွေလည်းပါဝင်ပါတယ်။အထူးသဖြင့်အမျိုးသမီးတွေနဲ့မိန်းကလေးတွေပညာသင်ကြားခွင့်အလုလုခွင့်လူမှုအတိုင်းအဝိုင်းမှာပါဝင်ခွင့်လို့အခြေခံအခွင့်အရေးတွေကိုနှိပ်ကွပ်လာနေတဲ့တာလီဘန်လက်အောက်မှာဘာသာရေးလွတ်လပ်ခွင့်အခြေအနေတွေအလျင်အမြန်ဆုတ်ယုတ်ကျဆင်းလာနေတဲ့အာဖဂန်နစ္စတန်အကြောင်းကိုလည်းဝန်ကြီးဘလင်ကင်ကပြောပါရယ်။ကဘာတလွှားလူမှုအတိုင်းအဝိုင်းတွေအတွင်းမှာဘာသာရေးအရာလူနည်းစုဖြစ်ရသူတွေရဲ့အခွင့်အရေးတွေချိမ့်ချောက်ခံနေရတယ်ဆိုပြီးလဲဝန်ကြီးဘလင်ကင်ကညီကုန်းချုပ်မှတ်ချက်ပေးပြောဆိုခဲ့ပါရယ်။အိန္ဒိယမှာလူထုနဲ့ဝတ်ပြုကိုးကွယ်ရာနေရာတွေအပေါ်တိုက်ခိုက်မှုတိုးလာနေပါရယ်။ဗီယက်နမ်မှာတရားဝင်မှတ်ပုံတင်မထားတဲ့ဘာသာရေးအတိုင်းအဝိုင်းနေရာလူတွေကိုအာဏာပိုင်တို့ထိပါနှောက်ယှက်မှုနိုင်ဂျီးရီးယားနိုင်ငံမှာတော့ကိုယ်ပိုင်ယုံကြည်ချက်ကိုထုတ်ဖော်ကြသူတွေကိုပြစ်ဒဏ်ခတ်ရေးအတွက်ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကအသေးဖြတ်မှုတားဆီးရေးနဲ့ဘာသာရေးကိုထိပါစော်ကားမှုဆိုင်ရာဥပဒေတွေကိုအသုံးပြုနေကြပါတယ်။ကမ္ဘာတလွှားဘာသာရေးလွတ်လပ်ခွင့်အတွက်အမေရိကန်ပြည်ထောင်စုကဆက်လက်ရည်တည်သွားမှာဖြစ်ပါတယ်။တခြားသောအစိုးရတွေနိုင်ငံစုံအဖွဲ့အစည်းတွေနဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့အတူကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။ VOA ကိုအားပေးကြည့်ရှုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ လူရုမဲဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA အမေရိကန်တိုင်းအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24451နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တန့်အောင်သတင်းလွှာစတာတွေမတိုင်ခင်မှာသတင်းတောင်အမှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံလူအခွင့်အရေးအခြေအနေအထူးကြာဆင်းလာတယ်လို့နိုင်ငံတကာကပြောနေကြပါတယ်။ပြည်တွင်းမှာအိုးအိမ်စွန့်ပြေးရသူတွေကအစကြောင်းတက်ဖို့ခက်ခဲနေတဲ့ကလေးငယ်တွေအစုံကြုံတွေ့နေရတဲ့အခြေအနေတွေကိုရန်ကုန်ကပေးပို့လာတဲ့သတင်းတော့မှတ်စုမှာနားဆင်ရမှာပါကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်ခင်ဗျာ
ဇွန်လ20ရက်နေ့မှာကြာရောက်ခဲ့တဲ့ကမ္ဘာဒုက္ခသည်များနေ့မှာမြန်မာနိုင်ငံတွေကနေထွက်ပြေးခဲ့ရတဲ့ဒုက္ခသည်အရေအတွက်ဟာတိတ္တသမ၄တန်းလောက်ရှိပြီးပိုပြီးတင်းမာနေတဲ့စီးရေးပဋိပက္ခတွေကြောင့်နေရာဆွန့်ခွာသူဥယေဒီတဲ့ပိုများလာနိုင်ခြင်းရှိတယ်လို့ကုလသမဂ္ဂအဖွဲ့ကခန့်မှန်းထားပါတယ်ဒုက္ခတွေအတွက်စာနာရေးခါအထောက်ပံ့အသက်မွေးဝမ်းကြောင်းစတဲ့စင်ခေါ်မှုတွေရှိသလိုကျန်းမာရေးဗန်နဲ့ဖုန်းလိုင်းလိုဝန်ဆောင်မှုတွေမရှိလို့သူတို့အတွက်လုံခြုံရေးနဲ့အရေးပေါ်ကူညီကယ်ဆယ်ရေးအတွက်စိုးရိမ်စရာရှိတယ်လို့ကမ္ဘာဒုက္ခတွေအတွက်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ဒီလိုအခြေအနေမှာစစ်ဆောင်တွေကိုထောက်ပံ့ဖို့ခက်ခဲတယ်လို့ဖရူဆိုမြို့နယ်အနောက်ဖက်ချမ်းစစ်ဘေးရှောင်ကူညီဆောင်ရွက်ရေးကော်မတီရဲ့တာဝန်ခံကအခုလိုပြောပါတယ်
အမှန်ကျတာလည်းရှိမှာလည်းခါတော့ဖုန်းရှိနေတာလည်းကျွန်တော်တွားရတယ်ရှင်းရှိရတယ်ဒုက္ခရောက်တာကအများကြီးပဲဟုတ်တယ်လည်းနံပါတ်ဖြစ်တယ်ရေးကြတာပေါ့အများကြီးပါရှိတယ်အမေရိကန်ကကောင်းတယ်မဟုတ်တယ်ရေးစီကောသူစစ်စပ်ပို့လုပ်တဲ့အစီအစဉ်ဆိုင်ကြီးအောင်ဆောင်လို့ရှိတော့တော့ကျွန်တော်တို့အများကြီးတော့ဖြစ်ပြီတယ်ဗျာတော်ပြီလေတော့ဆက်ဖြစ်တယ်
ထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မဲလစခန်းမှာလဲဇွန်လ20ရက်နေ့တုန်းကကမ္ဘာဒုက္ခသည်များနေ့ကျင်းပခဲ့ပြီးနှစ်ပေါင်း20လောက်ဒုက္ခသည်စခန်းထဲမှာပဲထွက်ပေါက်မရှိသလိုနေထိုင်နေရတဲ့အတွက်သူတို့ရဲ့ကလေးငယ်တွေရဲ့အနာဂတ်ကင်းမဲ့နေတဲ့အကြောင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဒုက္ခသည်အများစုကတတိယနိုင်ငံထွက်ခွာဖို့စောင့်နေကြရတာဆယ်စုနှစ်နှစ်ခုနီးပါးလောက်ကြာခဲ့ပေမဲ့အခုချိန်ထိသွားလို့မရကြသေးပါဘူးလက်ရှိမှာအစားအသောက်မလုံလောက်တဲ့ပြဿနာဒေသမှာကျမရင်းနဲ့ကလေးငယ်တွေရဲ့ပညာရေးအခက်အခဲတွေကိုပါရင်ဆိုင်နေရတယ်လို့အဲ့ဒီစခန်းမှာနေထိုင်တဲ့ဒုက္ခသည်တဦးကပြောပါတယ်
ကျွန်တော်ရေဆိုင်နေရတဲ့ဘာကလိခဆုံလို့တော့မရတာတစ်ချက်နောက်တစ်ခါကျမကြီးနဲ့ပတ်သက်ပြီးရှိခွားခုကြတဲ့အချိန်မှာကြလို့ရှိရင်ဒီမှာကသတ်မှတ်ချက်ထားတယ်တနည်းကိုလူ၁၀ယောက်ဆိုရင်၁၀ယောက်တည်းပို့မယ်ဒီရက်ပို့ပြီးဒီမှာပို့ဘူးရှိခွားပိုင်းဆိုင်ရာအခက်အခဲတွေရှိတယ်ကျမကြီးနဲ့ပတ်သက်ပြီးရေးကြည့်တဲ့လူကကျန်ဒီကနေမဲဘောက်ကိုပို့ပြီးတယ်ဒါပေမဲ့ခုကကြတော့မဲဘောက်ကိုမြင်မကောင်းတဲ့လူတိုင်းကိုဒီမှာရေးကြည့်တဲ့လူတိုင်း၁၅ယောက်ရှိရင်၁၅ယောက်လုံးကိုပို့လို့မရတော့ဘူးသူ့ဘတ်ဂျက်ရဆိုပြီး၁၀ယောက်လောက်ပဲပို့တော့မခွဲနဲ့ပို့တယ်မင်းတို့တရားဝင်တော့မရဘူးဒါပေမဲ့ခုနောက်ပိုင်းမှာမဲဘောက်ကိုကျမ်းမာရေးပြကျင်တဲ့ဘာကျင်ဆိုလက်မှတ်ရေးပြီးတော့လက်မှတ်ကတော့200ပြရတယ်မလွှဲတာမဟုတ်ဘူးเนาะအဲ့ဒါကကိုကနေကိုမဲဘောက်ပါသွားမြဲကျမ်းမာရေးဥပမာသွားနှုတ်ချင်တယ်ကျွန်တော်စခန်းထဲမှာသွားနှုတ်တာမရှိဘူးမဲဘောက်မဲဘောက်ရှေ့ကန်ကိုကိုကနေကိုလက်မှတ်200ရေးပြီးတော့မှသွားနှုတ်လက်မှတ်ကပြရတယ်နောက်ကားကားတော့ကိုကနေကိုခံပေါ့နော်ဘိုးရင်တော့ဆိုလို့ချင်းကျွန်တော်စခန်းထဲမှာသွားနှုတ်တာတို့သွားပြတာရှိတယ်မျက်မှန်ပါညာရှိတယ်ဒါပေမဲ့ခုနောက်ပိုင်းကမရှိတော့ဘူးနောက်ပညာရေးအနေနဲ့ကြည့်ရင်ဒီမှာရှိတဲ့အကြောင်းကြီးအကုန်လုံးကပတ်စံပြရတယ်လကားကြောင်းကတောင်းမှမရှိအောင်အဲ့ဒါမကြည့်ချင်းရင်းသားတွေကတော့
မေလာဒုက္ခသည်စခန်းမှာဒုက္ခသည်ပေါင်း 28,000 ကျော်ရှိနေပြီးကရင်အပါဝင်လူမျိုးပေါင်းစုံမျိုးနွယ်စု73မျိုးနေထိုင်နေကြတာပါအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဒုက္ခသည်တဦးအတွက်လစဉ်ပေးတဲ့စားတောက်ဈေးကတစ်လလုံးမှာဘတ်ငွေနဲ့ဆိုရင်ဘတ်290အမေရိကန်ဒေါ်လာနဲ့ဆိုရင်တော့$9လောက်သာရှိတဲ့အတွက်မလောက်ငှကြပါဘူးဒုက္ခသည်စခန်းတွေမှာစားဝတ်နေပြဿနာကအကြီးဆုံးအခက်အခဲဖြစ်နေပါတယ်ကမ္ဘာဒုက္ခသည်များနေ့မတိုင်ခင်ဇွန်လ19ရက်နေ့တုန်းကလည်းဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့နေရပ်ကိုပြန်နိုင်ဖို့ဆန္ဒပြခဲ့ကြပါတယ်။ဒ ဒုက္ခသည်များနေ့အတွက်ရည်ရွယ်ပြီးသူတို့လှုပ်ရှားခဲ့ကြတာဖြစ်ပါတယ်။သူတို့အိမ်ပြန်နိုင်ဖို့အတွက်လုံခြုံရေးအာမခံနိုင်တဲ့အခြေအနေကိုပြန်ရဖို့ကုလသမဂ္ဂအပါအဝင်သက်ဆိုင်တဲ့အဖွဲ့တွေကိုတောင်းဆိုခြင်းနဲ့လို့ကောက်စစ်ဘဇာဒုက္ခသည်စခန်းအမှတ်9မှာခေါ်လုံနေတဲ့ဥကြောင်မင်းကအခုလိုပြောပါတယ်
။ကျွန်တော်တို့ကမွန်လရရှိခဲ့တဲ့မွေးရပါနိုင်ငံသားအပေါင်းရေစတင်းရှိပေါ်ရ။အဲ့ဒါဖြန်လေးရရှိရဆိုတာလုံးအရေးကြီးတယ်။နောက်ဘေကင်းလုံထုံမွားတဲ့ကျွန်တော်ကအရေးကြီးကြီးလိုရတာကတော့အဲနိုင်ငံတကာရေး security ပေါ့ဗျာအာတုကြီးတော့မဟုတ်နိုင်ငံတကာရေး international security ကိုကျွန်တော်မျက်တာလိုရတယ်ပါနောက်ကျွန်တော်ပြန်နေဆိုရင်မလာချေရတော့ကျန်လေးနေတဲ့ငန်းကျူးကြီးနဲ့ကျွန်တော်ရဲ့ပိုင်ဆိုင်ခဲ့တဲ့ပိုင်ဆိုင်မှုများကျန်လေးရရှိခြင်းကိုလေ့လာပါတယ်မြန်မာနိုင်ငံတော်လက်ရှိဖြစ်ပေါ်နေတဲ့ဒီပဒီပကအမြန်ဆိုရတဲ့အတွက်ကျွန်တော်တို့ကထောင်းဆုံတင်ပါလေ။အဲ့ဒါလေကျွန်တော်တို့ရဲ့ထောင်းဆုံချောင်းမှာပါဝင်ပါရှင်။ဒီအရှာလာကိုမမဆူရောယွင်းောနောက်နိုင်ငံတကာအတန်းရောင်းောလက်ထံဆိုရဖေးကြဖို့အတွက်ကျွန်တော်တို့အလဲနဲ့ကျွန်တော်မျက်ဖက်ရကန်ကြီးထောင်းဆုံချင်ပါရခင်ဗျာ
။ဆရာနာသိမ့်ပြီးနောက်ဒေတာတွင်လက်နက်ကန်ပဒီပကတွေကြောင့်အိုးအင်းဆွန်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေမှာသူတို့ရဲ့နေအိမ်မီးရှို့ခံရတဲ့အခြေအနေတွေကြောင့်ပြန်စရာအိမ်မရှိတော့ဘဲရောက်တဲ့အရာမှသာအခက်အခဲတွေနဲ့ရင်ဆိုင်နေရသူတွေလည်းရှိပါတယ်။စစ်ကောင်စီတပ်နဲ့လက်အောက်ခံအဖွဲ့အစည်းတွေကမီးရှို့လို့နေရာပေါင်း435နေရာကလူနေအိမ်ခြေပေါင်း19000နီးပါးပျက်စီးခဲ့တယ်လို့ Data for မြန်မာကဖော်ထုတ်ရေးသားထားပါတယ်။ကိုရဒေတာမှလက်နက်ကန်ပဋိပက္ခငြိမ်သက်လို့ကိုရူကိုရစနစ်နဲ့ယာယီတဲထိုးပြီးနေဖို့နေရပြန်လာသူတချို့ရှိပေမဲ့အများစုကအခုထိပြန်မလာနိုင်သေးဘူးလို့စကိုင်းတိုင်းတဲကဒုက္ခသည်တဦးကပြောပါတယ
်။ငါကနေမြေတိုင်းလူတွေကအကုန်လုံးပြန်လာမနေရတော့ဘူး။ဒီလိုလွတ်ကြွားလေးဟိုအိမ်ပြန်လာခဲ့တယ်ဟိုတယောက်နှစ်ယောက်လာကြည့်ကြည့်တော့ဘာမှဟိုသူတို့မှယူစရာလည်းမရှိတော့ဘူးပျက်စီးသွားတော့ကြတော့တော်တော်ကိုအကြောက်တရားလေးဝင်ပြီးတော့အကုန်လုံးဒီဘာပြန်မရောက်ကြအောင်တချို့တလေလောက်ပဲပြန်လာကြတာ။အခုအချိန်ကတော့ပြန်လဲထူထောင်ရေးရတာလောက်ကြပါတယ်လောက်တယ်ဆိုတော့ကဟိုကောင်းမွန်ရမဟုတ်ပါဘူးယာယီတို့မိုးကလေးတွေတို့ထရွက်တဲလေးတွေတို့တော့ပြန်ပြောအဲ့လိုစောက်နေကြရတာပေါ့ဟိုပြည်သူတွေဆိုတာကဘာမှမဆိုင်နဲ့အပြစ်မဲ့တဲ့သူတွေကိုသူတို့ဒီလောက်ထိလောက်ရတာတော့ဒါလုံးဝလူမစနဲ့လောက်ရပေါ့
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနက်ဆောင်ရွက်ရေးအဖွဲ့ UNOCHA ကမြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်ဦးရေတပ်တန်းကျော်ဟာရွှေ့ပြောင်းနေထိုင်နေရပြီးအဲ့ဒီထက်မှဆေးရနာသိမ့်ပြီးနောက်ပြည်ပခါနဲ့လူညုံရေးအခြေအနေတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူ9သိန်းနီးပါးလည်းပါဝင်တယ်လို့ထုတ်ပြန်ထားပါတယ်ကုလသမဂ္ဂကမ္ဘာစာနာရေးခါအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရဆွန့်ခွာတင်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကြတဲ့ဟာကြီးထွားလာနေတယ်လို့ပြောပါတယ်ဒီတွင်ရေးအခြေအနေကြောင့်ဒုက္ခသည်အများဆုံးရှိတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေသလိုထပ်ပြီးတော့လည်းဒုက္ခသည်အရေးတော်ဟာဒီတဲ့ပုံများလာနိုင်တယ်လို့ခန့်မှန်းခံထားရတဲ့မြန်မာပြည်တွင်းကဒုက္ခသည်တွေဟာအခြေခံစားတောက်နေထိုင်ရေးကျန်းမာရေးနဲ့လူသားချင်းစာနာမှုအကူအညီတွေအတော်လေးလိုအပ်ချက်ရှိနေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
ကိုယ်ဇော်ဝင်းလိုင်တင်ဆက်တဲ့သတင်းတော့မှတ်စုအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့စီးပွားရေးကဏ္ဍဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တူဦးချင်းဝင်ငွေဟာအိန္ဒိယကိုကျော်လွန်လာပြီးကုလသမဂ္ဂရဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံအဆင့်ကနေမကြာခင်မှာပြန်လည်လွတ်မြောက်ဖို့ရှိနေပါတယ်ဒါပေမဲ့အဆက်မှုလုပ်ငန်းသုံးဓာတုပစ္စည်းအစိတ်အတောင့်တွေကတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးတာလူလူကျန်းမာရေးကိုထိခိုက်လာနေတာတွေကနေပြီးတော့ဒီဖွံ့ဖြိုးမှုကိုပါဆုံးရှုံးလာနိုင်တယ်လို့သုံးသပ်ကြပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးမတ်တင်ကြီးတက်ကဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ
်။ဘင်္ဂလားဒေ့ရှ်ကဘာရီကင်ကမြေကမ်းပေါ်မှာအထည်ချုပ်စစ်ရုံးတွေမရောက်လာခင်မြစ်ရေမညစ်ညမ်းခင်ကတည်းကဂရုလှေသမားကာလူမိုလာအလုပ်လုပ်ခဲ့တာပါ။အသက်50နှစ်နဲ့ရှိပြီဖြစ်တဲ့သူဟာနာရာရှည်6ဆုနေပြီးဓာတ်မတည့်တဲ့ယောဂနဲ့ရေပြားမှလည်းအဖုအပိတ်ကြီးထွက်လာပါတယ်။မြေကြီးမတန့်တာကြောင့်လို့ဆရာဝန်ကပြောပြီးသူ့ကိုလည်းဂရုလှေသမားအလုပ်ကိုစွန့်လွတ်မြစ်ကိုလည်းရှောင်ဖို့ပြောပြီးမဲ့လဲဒီအလုံးနဲ့စားဝတ်နေရည်ဖြည့်ရှင်းနေရတာကြောင့်မဖြစ်နိုင်ဘူးလို့ဓာတ်ကမြို့ပြင်စက်မှုလုပ်ငန်းရပ်ကွက်ကသူ့အိမ်အနီးမှာမိုလာက EFP ကိုပြောပါတယ်။ဘာလူမြင့်နီးမှနေတဲ့မော့စလင်ဦးတင်ကလည်းအခုလိုပြောပါတယ
်လက်ရှိမှာတော့မြေကြီးထဲမှာဒါကာကအမှိုက်အညစ်ကြေးတွေအားလုံးပါဝင်နေပါတယ်
ဒေသခံတွေအနေနဲ့ဒီရေကိုသုံးလို့မရပဲဒုက္ခတွေ့နေပါတယ်။သိပ်ပြီးနောက်ကြည့်ညစ်ပတ်နေပြီးအနံ့လဲဆိုးပြီးတော့အောက်ခြေမှာမိသိမ်းတန်းငွေတွေတောင်ထွက်နေပါတယ
်။မိုဟာမက်ရာဂျစ်ကလည်းလှေသမားတဦးဖြစ်ပါတယ်
။လူတွေတပ်နေမလို့ဝန်ဒင်းဒီနေ
ဘူရီကန်ကမြစ်ဆိုရင်အရင်ကလိုရေရုအတိုင်းတာမရှိတော့ပါဘူး။နေ့စဉ်နဲ့အမျှယော့ပါလာနေပါတယ်။ဒီရေကြချိန်ဆိုရင်မြေရေကအန်ရည်ရှိတဲ့အဆင့်ထိကိုယော့သွားပါတယ်။ဒီစနစ်ကလည်းပျက်စီးနေပါပြီ
။အဗ်ဒူခလက်ကတော့လေသမားတူဖြစ်ပါတယ
်။
လုံခဲ့တဲ့ဆယ်စုနှစ်တခုတုန်းကဆိုရင်ရေကတုံးလို့ရပါသေးတယ်။အခုတော့လုံးဝညင်ညမ်းသွားပါပြီ။ရေချိုးဖို့တုံးဖို့မရတော့ပါဘူး။ငားလည်းမရှိသလောက်ရှားပါသွားပါတယ်။ကောက်ပဲသီးနှံအများစုလည်းပျက်စီးသွားပါတယ
်။ပြည်သူတွေအငတ်ပေးနဲ့ရင်ဆိုင်ခဲ့ကြရတဲ့လွတ်လပ်ရေးစစ်ပွဲနောက်ပိုင်းရာစုနှစ်ဝက်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစီးပွားရေးအောင်မြင်မှုတွေထွက်ပေါ်လာပါတယ်။လူဦးရေ169သန်းရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာတဝှရှင်ဝင်ငွေမှာအိန္ဒိယအိန္ဒိယကိုကျော်လွန်ပြီးကုလသမဂ္ဂရဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံစည်းကနေမကြခင်မှာပဲလွတ်မြောက်တော့မှာဖြစ်ပါတယ်။အထည်ချုပ်ကုံသွေးရေးတိုးတက်လာမှုကမ္ဘာတလွန်အဝတ်အထည်လုပ်ငန်းကြီးတွေအတွေ့ဝန်ဆောင်မှုတွေကြောင့်အမျိုးသမီးတန်းချီပြီးအလုပ်အကန်ရရှိသလိုနိုင်ငံရဲ့နှစ်စဉ်တင်ပို့ကုန်ဒေါ်လာ50ဘီလီယံရဲ့80ရာခိုင်နှုန်းလောက်ကိုဒီကဏ္ဍကရရှိနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဆက်မှုလုပ်ငန်းသုံးဓာတ်ပစ္စည်းတွေမြစ်ချောင်းတွေထဲကိုရောက်ရှိတာနဲ့အတူပဲဒီဖွံ့ဖြိုးမှုတွေနဲ့အတူအကြီးအကျယ်ဆုံးရှုံးမှုတွေလည်းအတူတွဲပါလာတယ်လို့သဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူတွေကပြောပါတယ်။ရှာရစ်ဂျမဲကသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူဖြစ်ပါတယ
်။ Rivers are dead. Many of the rivers
မြစ်တွေကပျက်စီးနေပါပြီ။မြစ်တွေအများအပြားပျက်စီးနေပါပြီ။မြို့တော်တဝိုက်ကမြစ်တွေပျက်စီးနေပါပြီ။မြို့ကြီးတွေအနာကမြစ်တွေလည်းပျက်စီးနေပါပြီ။အခုဆိုရင်နိုင်ငံတဝန်းကမြစ်တွေပျက်စီးသွားပါလိမ့်မယ်။ဒီလိုစီကားမဲ့ဆက်မှုလုပ်ငန်းတွေနဲ့ညဉ့်ညမ်းမှုမျိုးတွေကိုမတားဆီးနိုင်ဘူးဆိုရင်နိုင်ငံအထွန်းကမြစ်တွေအားလုံးပျက်စီးပြီးရေစိုးမြောင်းကြီးဖြစ်လာမှာပ
ါ။ဘာရီကင်ကမြစ်ရေမှာခရိုမီယံနဲ့ကက်ဒမီယံဒရပ်ပါဝင်မှုကကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အမြင့်ဆုံးအဆင့်သတ်မှတ်ချက်ထက်6ဆကျော်များနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့မြစ်ကြောင်းသုတေသနဆိုင်ရာအဖွဲ့2020ပြည့်နှစ်အစည်းအဝေးခန်းစာမှာဖော်ပြပါတယ်။ဒီဓာတ်သတ္တုတွေကလူကျန်းမာရေးကိုအကြီးအကျယ်ထိခိုက်စေပြီးအဆုတ်ပျက်စီးမှုကြောက်ကယောဂလမစီပဲမွေးဖွားတာတွေကိုဖြစ်စေတာပါဒါကမျိုးတော်တဝန်းကဆက်မှုလုပ်ငန်းရက်ွက်တစ်ခုဖြစ်တဲ့ရှာယံပါမာနေထိုင်ကြသူတွေကတော့အနည်းဆုံးဆက်ယုံ300လောက်ဟာစွန့်ပစ်ရေစိုးတွေကိုတန့်စင်ခြင်းမရှိဘဲဘာရီကင်ကမြစ်ထဲကိုစွန့်ပစ်နေကြတယ်လို့ပြောပါတယ်ဂျာဟန်ဂျာအလန်ကတရေဆက်ယုံကဝန်ထမ်းတဦးဖြစ်ပါတယ်
ဘူရီကန်ကတော့ဒီဒုစရကာရောနဲ့
ဒီအမိုက်တွေကဘယ်ကိုရောက်သွားသလဲဆိုတာမသိပါဘူးနှစ်တိုင်းကမ်းပါပြူပြီးအမိုက်တွေကမြစ်ထဲကိုကျပါတယ်။အဲ့ဒါပို့ပြီးညဉ့်ညမ်းစီပါတယ
်။တောင်ပိုင်းကနာရာရန်ဂန်ဒေသမှာတော့အနီးအနားကဆက်ယုံတစ်ခုကနေကြက်သွေးရောင်ရေစိုးတွေရေမြောင်းတွေထဲကိုစီးဝင်နေတာကို AFP ကပြကြပါတယ်။ဒါပေမဲ့လည်းဒီကိစ္စကိုဘယ်သူမှမပြောရဲဘဲနှုတ်ဆက်နေရတယ်လို့အမည်မဖော်တဲ့ဒေသခံတဦးကပြောပါတယ်။ထိပ်တန်းဆက်ယုံ3500လောက်ကိုကိုစားပြုတဲ့ဘင်္ဂလားဒေ့ရှ်အထည်ချုပ်နဲ့ပြည်ပပို့ကုန်လုပ်ငန်းရှင်များအဖွဲ့ BGMEA ကတော့သူ့ရဲ့အဖွဲ့ဝင်တွေကိုထုတ်ပေးတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအသိအမှတ်ပြုလက်မှတ်မှတ်တမ်းနဲ့ခုခံပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့အဓိကမြစ်ကြီးတွေနဲ့ဆက်ဆက်နေကြတဲ့မြစ်ချောင်း200ကျော်ရှိပြီးဒီထဲက4ပုံတစ်ပုံဟာအကြီးအကျယ်ညှိညမ်းနေတာကြောင့်အရေးပေါ်ပြုပြင်ထိန်းသိမ်းဖို့လိုအပ်ကြောင်းပြီးခဲ့တဲ့ဧပြီလအတွင်းဘင်္ဂလားဒေ့ရှ်သဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေပညာရှင်များအဖွဲ့ကအစိုးရထံကိုဥပဒေကြောင်းအရအကြောင်းကြားစာပေးပို့ထားပါတယ်။အစိုးရဘက်ကကော်မရှင်တရက်ကိုဖွဲ့ပါတယ်အမျိုးသားမြေချောင်းများဆိုင်ရာကော်မရှင်ကမြစ်တွေကိုညှိညမ်းစေတဲ့ဆက်ယုံတွေကိုဒဏ်ကြေးတရေအတွက်ဆောင်ရွက်လာပါတယ်။ကော်မရှင်အကြီးအကဲဖြစ်အသည့်ရွေးကောက်ခံရတဲ့မန်ဂျာချောင်းဒရီကအခုလိုပြောပါတယ
်။ As the guardian of the
ဒီနိုင်ငံရဲ့မြစ်တွေနဲ့ရေရင်းမြစ်တွေကိုထိန်းသိမ်းဆက်ရှောက်သူအနေနဲ့ညှိညမ်းမှုရပ်သွားအောင်လိုအပ်တာတွေအားလုံးဆောင်ရွက်သွားပါမယ်။ဒါမှမဟုတ်တဘာပတ်ဝန်းကျင်ဆိုင်ရာပြည်မှုကျူးလွန်သူတွေကိုပြည်ထောင်ချမ်းမရေးဆိုင်ရာလက်ရှိဥပဒေတွေကတိုက်ပြီးမပြင်းထန်တာကြောင့်သူတို့ကိုတော့မတားဆီးနိုင်ပါဘူး။ဒါကြောင့်ကျွန်တော်အနေနဲ့ဥပဒေနဲ့ပတ်သက်လို့ဆောင်ရွက်ရပါမယ်။အမည်ဖော်ထုတ်ရှုတ်ချတာမျိုးတွေလည်းလုပ်ရပါလိမ့်မယ်။ဥပဒေကိုပြုရင်ပြောင်းလဲဖို့ကြိုးစားမှာဖြစ်ပြီးလူထုချမ်းမှာ ပိုပြီးသိရှိနားလည်လောင်းလည်းလုပ်ကြပါလိမ့်မယ်။ကျွန်တော်မှကောင်းမွန်တဲ့သဘောပေါက်ခြင်းစနစ်ကောင်းမွန်တဲ့ဇီဝဗေဒစနစ်မရှိဘဲနဲ့စစ်မှန်တဲ့ဖွံ့ဖြိုးမှုစစ်မှန်တဲ့တိုးတက်မှုလည်းမရနိုင်ဘူ
း။မသိငိတိုင်းတင်ပြတဲ့စီးပွားရေးကဏ္ဍအပြီးမှာတော့အခုတခါဘလော့ဂါတွေပြောသမျှအစီအစဉ်မှဖြစ်ပါတယ်။တန်ဖိုးကြီးဇင်ကန်ဖက်ရှင်အမှတ်တစိတ်ဒီထဲမှာdigital crypto ငွေကြေးနဲ့ဝယ်နိုင်အောင် designer philip blind ကနေပြီးတော့ပထမအဦးဆုံးလှုပ်ထားပါတယ် crypto ငွေကြေးရဲ့တန်ဖိုးကအမြဲတမ်းအတက်ကျဖြစ်နေတာမို့ဝယ်ယူသူတွေအနေနဲ့ဘယ်လိုမျိုးဈေးပေးပြီးတော့ဝယ်ကြရမှာပါလဲမတ်စုမြန်မွန်က writer သတင်းကိုအခြေခံပြီးတော့ blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
Bitcoin ကစားတဲ့ online ပေါ်မှာတာလက်ပတ်နိုင်တဲ့ digital crypto ငွေကြေးတွေအခုဆိုရင်ဈေးကွက်ထဲမှာအများကြီးရှိနေပါပြီ။ crypto ငွေကြေးနဲ့ငွေပေးချေနိုင်တဲ့စီးပွားရေးလုပ်ငန်းတွေလည်း American အပါအဝင်နိုင်ငံတော်တော်များများမှရှိနေပါတယ်။တန်ဖိုးကြီးတဲ့ဇင်ကန် fashion အမှတ်တရစိတ်တွေထဲမှာ crypto ငွေကြေးနဲ့ online မှာဝယ်နိုင်အောင်ပထမဆုံးလုပ်ခဲ့တဲ့ German designer Philip Blaine ရဲ့ Philip Blaine ဆိုတဲ့အမှတ်တရစိတ် fashion တွေကို site မှာပါ crypto ငွေကြေးနဲ့ဝယ်လို့ရအောင်လုပ်ထားပါတယ်။ Britain နိုင်ငံ London မြို့ Bond Street မှာအီဘရလာကွန်ပိုင်းကဖွင့်ခဲ့တဲ့ site မှာအဝတ်ထည်တွေကိုစတာလင်ပေါင်တဲ့တာမကခရစ်ပတိုငွေကြေးအမျိုး20ကျော်နဲ့ဝယ်ယူနိုင်မှာဖြစ်ပါတယ်။ကမ္ဘာကျော် fashion designer တွေထဲမှာအဝတ်ထည်တဲ့လူသုံးကုန်တွေကိုခရစ်ပတိုငွေကြေးနဲ့ဝယ်လို့ရအောင်ကမ္ဘာမှာပထမဆုံးလုပ်ခဲ့တဲ့ fashion designer ဖြစ်ပါတယ်။ပထမဆုံးသူ့ရဲ့ online site ပေါ်မှာစလုပ်ခဲ့ပြီးအခုတော့ London က flagship store မှာပါခရစ်ပတိုငွေကြေးနဲ့ရောင်းနေတာဖြစ်ပါတယ
်။ It actually all startedLast year in August because we were the first luxury brand.
ဒီကတော့2021 August လကတည်းကစခဲ့တာပါ။ Zinkan Fashion အမှတ်တရစိတ်တွေမှာ digital ငွေကြေး crypto နဲ့ online မှာပထမဆုံးပေးဝယ်နိုင်အောင်ကျွန်တော်တို့ကစခဲ့တာပါ။ဈေးကွက်ထက်ကတုံ့ပြန်မှုကိုကျွန်တော်ကိုယ်တိုင်အားသိနေရပါတယ်။တချို့လူထုလူဆန်းတွေပဲ crypto နဲ့ပေးဝယ်ကြလိမ့်မယ်လို့ကျွန်တော်ထင်ထားခဲ့ပေမဲ့လုံးဝပြောင်းပြန်ဖြစ်နေပါတယ်။မနစ်တုန်းက online ကနေဝင်ငွေ euro တန်း100ဝင်ပါတယ်။300ခိုင်နှုန်းက crypto ငွေကြေးကရတာဖြစ်ပါတယ်။ဒီနေ့အဲ့ဒီပမာဏနှစ်ဆဖြစ်အောင်လုပ်နိုင်မယ်ထင်ပါတယ
်။ online ပေါ်မှာဒါလက်ပတ်ပေးချေနိုင်တဲ့ crypto ငွေကြေးတွေရဲ့ဈေးတွေကတစ်ချိန်လုံးအတက်အကျပြောင်းလဲနေတာမျိုးဖြစ်ပါတယ်။ဒီတော့ Philip Lane ရဲ့ fashion ပစ္စည်းတွေဝယ်သူတွေအနေနဲ့ဈေးဘယ်လိုပေးပြီးဝယ်ရမှာပါလဲ
။ Crypto currencies are changing all the time. They go up and down, right? And we expect
crypto ငွေကြေးကတစ်ချိန်လုံးပြောင်းလဲနေပါတယ်။တက်လိုက်ကျလိုက်တစ်ချိန်လုံးဖြစ်နေတာပါ။ကျွန်တော်တို့ဆိုင်က crypto ငွေ25မျိုးလောက်လက်ခံပါတယ်။အချိန်လုံးဈေးတွေပြောင်းလဲနေတာကိုဘယ်လိုလုပ်လဲဆိုရင်10မိနစ်တိုင်းမှာဖြစ်နေတဲ့ဈေးတွေတွက်ပြီးပေါက်ဈေးကိုပြင်ပေးပါတယ်။ဝယ်သူတွေအတွက်ဈေးမှန်အမြဲဖြစ်အောင်လုပ်ပေးပါတယ်။စိန်ခေါ်မှုကတော့တိတ်ကြီးပါတယ်။ဆိုင်မှာလည်းအလားတူပါပဲ။ဆိုင်မှာကြတော့ဈေးရေးထားတဲ့ကတ်ပြားကိုကြည့်ပြီးဒါက Bitcoin ဒီလောက်ဈေးဖြစ်လိမ့်မယ်လို့ပြောလို့မရပါဘူး။အဲ့ဒီဈေးကညနေဘက်မှာတက်ရင်တက်သွားနိုင်ပါတယ်။အဲ့ဒါကြောင့် QR code တွေလုတ်ထားပေးပါတယ်။ကိုယ် smartphone နဲ့အဲ့ဒီ QR code ကို scan ဖတ်ပြီးဒီနေ့လက်ရှိဖြစ်နေတဲ့ crypto နဲ့ဆိုဘလောက်ဈေးပေးရမလဲဆိုတာချက်ချင်းသိနိုင်ပါတယ်ဝယ်နိုင်ပါတယ်ဝယ်သူတွေအနေနဲ့ခရစ်ပတိုငွေနဲ့လွယ်လွယ်ကူကူဝယ်နိုင်သုံးနိုင်တာမျိုးပဲဖြစ်စေချင်ပါတယ
်အခု2022ခုနှစ်မေလထဲမှာခရစ်ပတိုငွေကြေးတွေစံချိန်တင်အောင်ဈေးတွေကျနေပါတယ်ခရစ်ပတိုဈေးကွက်မှာအချိန်နဲ့အမျှအတက်အကျဖြစ်နေတာပါ Philip Blaine အမှတ်တရစိတ်ပစ္စည်းတွေကတော့သတ်မှတ်ထားတဲ့ Sterling Pound တန်ဖိုးပေါ်မူတည်ပြီးပြောင်းလဲသွားတဲ့ Digital ငွေကြေးဈေးဖြတ်တယ်လို့ရှင်းပြပါတယ
် Price okayIn pounds never changes. So if you come here to London on Bond Street to buy a Philip Lane leather jacket for 3000
Sterling pound တတ်မှတ်ထားတဲ့ပစ္စည်းတွေရဲ့ဈေးနှုန်းကဘယ်တော့မှမပြောင်းလဲပါဘူး။ London မျိုး Bond Street လမ်းဆိုင်ကိုလာပြီး Philip Lane တရေဂျက်ကက်တစ်ထည်ဝယ်မယ်ဆိုရင်ပေါင်3000လောက်ဈေးပေးရပါတယ်။ဒီပေါင်3000ဈေးကဘယ်တော့မှပြောင်းမသွားပါဘူး။ဒါပေမဲ့ Digital ငွေကြေး Crypto နဲ့ဝယ်မယ်ဆိုရင်တော့ Sterling pound နဲ့ဖြစ်နေတဲ့သူ့ပေါက်ဈေးပေါ်မူတည်ပြီးအတက်အကျရှိမှာပါ။ Crypto ငွေကြေးရှိသူတိုင်းcrypto ငွေနဲ့အယောင်းဝယ်လုပ်နေသူတိုင်းဒါကိုသိပါတယ်တခါတလေ crypto တန်ဖိုးတက်နေချင်းဝယ်လိုက်တဲ့ဆိုရင်ကိုယ့်ဘက်ကတန်သွားတာမျိုးလည်းဖြစ်နိုင်ပါတယ်မိနစ်20လောက်အတွင်းမှာ sterling pound နဲ့ပေးရတာထက် crypto ငွေနဲ့ပေးရတာကပိုပြီးဈေးသက်သာရင်သက်သာနိုင်ပါတယ် sterling pound နဲ့ကတော့အများရန်ဒီဈေးကဒီဈေးပဲဖြစ်နေမှာပါ
ဥပမာအားဖြင့် tip bitcoin ကို sterling pound 2000ခွဲလောက်ဈေးပေါက်တယ်ဆိုရင်3000တန်ပစ္စည်းကို3.1 Bitcoin ပေးဝယ်ရမှာဖြစ်ပါတယ်။လန်ဒန်မှာဖွင့်ထားတဲ့ Philip Blaine ဆိုင်ရဲ့အပေါ်ဆုံးထပ်မှာသူ့အမှတ်တရစိတ်ပစ္စည်းတွေကို NFT token တွေအဖြစ်ဝယ်ယူနိုင်အောင်လည်းလှုပ်ထားပါတယ်။ Museum of NFT Art Mona ဆိုပြီးလှုပ်ထားတဲ့သူ့ရဲ့ပြကတ်မှာ သူဖန်တီးထားတဲ့ Little Monster အယုတ်တွေ Crystal တွေအပြည့်စီချဲထားတဲ့ဖက်နှက်တွေသာမကအဲ့ဒီဟာတွေကို NFT Digital အနုပညာတွေအဖြစ်ဖန်တီးထားတဲ့အတွက် NFT Token တွေအနေနဲ့လဲဝယ်ယူနိုင်ပါတယ
် If you buy a sneaker right you become an owner of the sneaker but if you can get the sneaker together with
ဒီလိုခင်ဗျားကဖက်နှက်ကိုဝယ်လိုက်တယ်ဆိုရင်ဖနက်ပိုင်ရှင်ဖြစ်သွားပါတယ်။ဒါပေမဲ့ဖနက်နဲ့တူအဲ့ဒီဖနက်အတွက်လုပ်ထားတဲ့ NFT token ကိုကဝယ်လိုက်တယ်ဆိုရင်တော့ခင်ဗျားကဝယ်ယူစုဆောင်းသူ collector တယောက်ဖြစ်သွားပါပြီ။ပိုင်ရှင်နဲ့ဝယ်ယူစုဆောင်းသူမတူပါဘူး။ဖနက်တရံပိုင်ရှင်တက်တက်မဟုတ်တော့ပဲ collector တယောက်လည်းဖြစ်သွားပါတယ
်။ online ပေါ်မှာသာလည်းပတ်တဲ့ crypto ငွေကြေးတွေကို American Britain အပါအဝင်နိုင်ငံအများစုကဗဟိုဘဏ်တွေကတရားဝင်ငွေကြေးအဖြစ်အတိအမှတ်မပြုကြသေးပါဘူး။တခြားငွေကြေးတွေလိုလည်းငွေဆက်ကူရဲ့လိုလက်ဆုပ်လက်ကင်မပြနိုင်ပဲ online ကနေသာအရောင်းအဝယ်အရွှေ့ပြောင်းလုပ်နိုင်တာပေါ့တချို့ကလည်း crypto ငွေကြေးတွေတုံးရမှစိတ်ချလက်ချမရှိကြပါဘူး designer philip plain ကတော့ crypto ငွေကြေးနဲ့ပေးဝယ်သူတွေပိုပြီးများလာမယ်လို့ခန့်မှန်းပါတယ
် are consumers willing to use crypto as a payment method
ဝယ်သူတွေနေနဲ့ crypto ငွေကြေးနဲ့ငွေပေးခြင်းသလား crypto နဲ့ပေးဝယ်ခြင်းကြရလား crypto ငွေရင်းနှီးမြှုပ်နှံခြင်းကြသလားဆိုတဲ့မေးခွန်းတွေအတွက်ကျွန်တော်ကိုယ်တိုင်တက်တည်ပြပြောနိုင်တာကတော့သူတို့လုံးချင်ကြပါတယ် fashion ဈေးကွက်ထဲမှာ crypto ငွေကြေးနဲ့ပထမဆုံးလက်ခံတဲ့လုပ်ငန်းအနေနဲ့ပြောရရင် crypto ငွေသုံးချင်ကြပါတယ်ကျွန်တော်တို့ခင်ဗျားတို့ထင်ထားတာတက်ပို့ပြီးအောင်သူတို့သုံးချင်ပါတယ
်အခုမေလာထဲမှာ crypto ငွေကြေးတန်ဖိုးတွေတစ်ချိန်တို့ထိုးကြနေတာမို့ American dollar sterling pound တို့တရားဝင်ငွေကြေးတွေနဲ့လဲလှယ်နိုင်အောင်ချိန်ထားတဲ့ stable coin တွေရဲ့တန်ဖိုးဟာ2021ခုနှစ် November လကထက်ကို3ပုံ2ပုံလောက်တန်ဖိုးကျဆင်းနေပါတယ်။တစ်ဖက်မှာလည်းခေတ်ကိုအမိလိုက်တဲ့အနေနဲ့ crypto ငွေကြေးတွေနဲ့ရောင်းဝယ်နိုင်ဖို့စ조사နေကြတဲ့ Philip Plain လို့လုပ်ငန်းတွေလည်းရှိနေတာဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ။
မဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးနားဆင်ရမှာကတော့တက်တန့်အောင်သတင်းလွှာပဲဖြစ်ပါတယ်ဟောလိဝုဒ်ရုပ်ရှင်ထဲမှာအန်နဝါရေပြင်ကိုစောင့်ရှောက်သူအခုတော့ကပသမုဒ္ဒရာရေပြင်ကိုစောင့်ရှောက်ဖို့ကြံနေပါတယ်လူစံကောင်းရုပ်ရှင်အကွာမန်တဲကမင်းသားဂျေဆန်မမ်မိုဝါကကုလသမဂ္ဂနဲ့တွဲပြီးတော့သမုဒ္ဒရာရေပြင်တန်ရှင်းရေးကိုလုပ်နေပါတယ်တက်တန့်အောင်သတင်းလွှာမှာမအေးတန်တော့ကျော်ကတင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေစီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါအကွမ်မန်စူပါဟီးရိုးရုပ်ရှင်ရဲ့ဇက်လိုက်မင်းသားဂျေဆင်မော်မောဟာရုပ်ရှင်ထဲမှာပင်လယ်သမုဒ္ဒရာရေပြင်ကြီးကိုအကာအကွယ်ပေးတဲ့စူပါဟီးရိုးလုပ်ရုံနဲ့မကပါဘူးအခုတကယ်အပြင်ကမ္ဘာမှာအနည်းကြုံနေရတဲ့ပင်လယ်သမုဒ္ဒရာရေပြင်ကြီးကိုအကူအညီပေးအကာအကွယ်ပေးတဲ့သူတဦးဖြစ်လာခဲ့ပါပြီ။ပင်လယ်သမုဒ္ဒရာတန်ရှင်းရှင်းတမ်းမှုမရှိရင်ကျွန်တော်တို့ကမ္ဘာကြီးလည်းမတည်ရှိနိုင်ပါဘူးလို့မင်းသားဂျေဆင်မမောကပြောသွားပါရစ်။မင်းသားဂျေဆင်မမောကပေါ်တူဂီနိုင်ငံလစ်ဘွန်မြို့တော်အပြင်ကလူကြိုက်များကမ်းခြေတစ်ခုမှာဇွန်လ26ရက်နေ့တနင်္ဂနွေနေ့ကလာပြီးစကားပြောသွားခဲ့တာပါ
။It is one of my greatest honors to receive the nation's baton from the UN Secretary General's Special Envoy of the Ocean.
နောက်တစ်ရက်မှာပဲကုလသမဂ္ဂသမုဒ္ဒရာရေးရာညီလာခံကိုပေါ်တူဂီနိုင်ငံမှာကျင်းပတာဖြစ်ပါတယ်။တကယ်တော့ဂျေဆန်မော်မောကအဲ့ဒီနေရာကိုမော်တော်ဘုတ်နဲ့လာဖို့ဖြစ်ပါတယ်။ဒါမဲ့လည်းအဲ့ဒီနေရာရေးပြင်မှာလှိုင်းထန်လို့မော်တော်ဘုတ်ကကန့်ကွက်လို့မရဘဲနဲ့ဖြစ်သွားရတာပါ။
We're really excited. It's our first time on a sailboat. We tried to get in but unfortunately my team couldn't get in.
ဂျေဆန်မမောကတော့ကျွန်တော်ရေကူးလာလို့တော့ရပါတယ်တဲ့သူရဲ့ရုပ်ရှင်တွေကသူရေကူးရတဲ့ရုပ်ရှင်ကိုကြီးညွှန်တာဖြစ်ပါတယ်။ဒါပေမဲ့ဒီကောက်အင်းကြီးပေါင်းကြီးကရေကာဝတ်စုံမဟုတ်လို့ပါဆိုပြီးတော့သူကနောက်သွားခဲ့တာပါ။နိုင်ငံအကြီးအကဲတွေကအစားပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေအစုံလူပေါင်း 9,000 လောက်ဒီညီလာခံမှာပါဝင်ပြီးတော့ဒီညီလာခံက2020မှာကျင်းပဖို့စီစဉ်ခဲ့တာဖြစ်ပေမဲ့လည်းဒီကွာလုံးကိုရိုနာဗိုင်းရပ်စ်ကပ်ကြီးနဲ့ရင်ဆိုင်ရတာကြောင့်အခုချိန်ထိရွှေ့ဆိုင်ခဲ့ရတာဖြစ်ပါတယ်။မင်းသားဂျေဆန်မမောကကုလသမဂ္ဂနဲ့အလုပ်တွဲလုပ်ပြီးတော့ Life Below Water ရေပြင်အောက်ကဘဝဆိုတဲ့အစီအစဉ်တွေလှုပ်ဆောင်လို့ဖြစ်လာပါတော့မယ်။ဒီအစီအစဉ်ဟာကုလသမဂ္ဂပတ်ဝန်းကျင်ထိန်းသိမ်းရေးအစီအစဉ်ဖြစ်နေကမ္ဘာပင်လယ်သမုဒ္ဒရာကြုံတွေ့နေရတဲ့ပြဿနာတွေကိုသူမိမောက်ထုတ်ပြန်ပြောပြပါမယ
်။ An inseparable from one another. We must seek to right the wrong we have done to our children.
အခုချိန်ကလက်တွေ့လှုပ်ဆောင်ရမယ့်အချိန်မှာကျွန်တော်တို့သမုဒ္ဒရာတွေပြဿနာတက်နေပါပြီ။ ကျွန်တော်တို့ရဲ့လှုပ်ချင်တဲ့ဆန္ဒအားထုတ်မှုတွေပေါင်းလိုက်ပြီးတော့ထွက်လာမယ့်ရလဒ်တွေကိုပြောင်းလဲပြင်နိုင်မှာလို့သူကပြောသွားပါတယ်။အခုဒီ Aquaman မင်းသားဂျေဆင်မမောရဲ့ဒီသမုဒ္ဒရာရေပြင်ထိမ့်သိမ်းကာကွယ်ရေးလှုံ့ဆော်မှုအခမ်းအနားကိုတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်လည်းလာရောက်ခဲ့ပြီးတော့ကမ္ဘာကြီးမှာဥရောပတွေပြောင်းလဲမှုတားဆီးရင်သမုဒ္ဒရာရေပြင်ကိုကယ်တင်ရေးဇီဝမျိုးကွဲတွေကိုအကာအကွယ်ပေးရေးတို့အတွက်သူရဲ့မျိုးစကားလူကြီးတွေလိုအပ်သလောက်မလုပ်ခဲ့ကြတာအတွက်ဆိုပြီးတော့ကိုစားတောင်းပန်သွားပါတယ်။အခုချိန်မှာတော့ကျွန်တော်တို့လှုပ်တာတိတ်ကိုနှေးနေပါတယ်။လမ်းမကိုလည်းဆက်သွားနေကြပါတယ်လို့မစ္စတာဂူတရက်စ်ကပြောပါတယ်။ရုပ်ကျွင်းလောင်စာဆက်ပြီးတော့အသုံးပြုနေမှုကိုရင်းညွှန်းအပြစ်တင်သွားတာ
ပါ။ On behalf of my generation to your generation in relation to the state of the oceans, the state of biodiversity,
ကွာဒီမှာမြင်းမြင်းနေပြင်ရဲ့80ရာခိုင်နှုန်းကရေထုဖုံးလွှမ်းနေတာဖြစ်ပြီးတော့အဲဒီကနေကမ္ဘာအတွက်အောက်ဆီဂျင်တဝက်ကျော်ကိုထုတ်လုပ်ပေးနေတာဖြစ်ပါတယ်။ဒါမဲ့လည်းဥရုယာတီပြောင်းလဲမှုကြောင့်ကမ္ဘာရေပြင်အပူချိန်မြင့်တက်လာပြီးတော့ရေမြင့်နေပြင်လည်းမြင့်တက်လာရပါတယ်။ပြီးတော့သမုဒ္ဒရာတွေကိုတစ်နှစ်ပလတ်စတစ်ဆွပြင်အမိုက်ပေါင်း metric ton ချင်း17တန်းရောက်ရှိနေပြီးတော့ပလတ်စတစ်အသုံးပြုမှုကိုရပ်ပစ်တာဒါမှမဟုတ်မလျှော့ချနိုင်အောင်ဆိုရင်2040ခုနှစ်မှာတော့အခုအခြေအနေထက်သုံးစားလောက်ဆိုတဲ့ပလတ်စတစ်အမိုက်အဲ့ဒီပင်လယ်သမုဒ္ဒရာတွေကိုရောက်ရှိနိုင်မယ်လို့သိပ္ပံနည်းကြလေးလာတွေ့ရှိချက်ကပြောထားပါတယ်ရှင်Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။အဲအောင်သတင်းလှော်ကိုမအေးတန်နာကျော်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ Ukraine နိုင်ငံအလဲပိုင်းက Krimchak မြို့ကဈေးဝယ်စင်တာတစ်ခုကို Russia ဘက်ကပစ်လိုက်တဲ့ဒုံးကျည်တွေသတင်းလာနေကထိမှန်ခဲ့ပါတယ်။ထိခိုက်တိုက်စုံမှုအရေးအတွက်ကိုမှန်းဆလို့မရနိုင်ဘူးလို့လည်းယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကပြောပါရယ်တက်ခက်ခံရချိန်မှာဈေးဝယ်ဆန္ဒအတွင်းအရက်သား1000ကျော်ရှိနေကြောင်းနဲ့ဈေးဝယ်ဆန္ဒလည်းမီးလောင်သွားကြောင်းသမ္မတဇလန်စကီကပြောပါရယ်ကနဦးအစီရင်ခံချက်တွေအရတော့2ဦးတိုက်စုံပြီးတော့20ဒဏ်ရာရထားပါရယ်မြို့တော်ကီးဗျက်အရှိတောင်ပိုက်ကီလိုမီတာ300အကွာလောက်မှာရှိတဲ့ဈေးဝယ်ဆန္ဒဟာရုရှားစစ်တပ်အတွက်အန္တရာယ်မရှိသလိုမဟာဗျူဟာပြောင်းနေရလည်းမဟုတ်ကြောင်းယူကရိန်းကောင်ဆောင်ကပြောဆိုပြီးတော့တိုက်ခိုက်မှုကိုရှုံချပါရယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဒေသတွင်ခရီးသွားဖို့ရှိနေချိန်မှာပဲအစ္စရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေပေါ်ပေါ်ထင်ထင်နဲ့အန္တရာယ်ရှိနေတဲ့အပေါ်မှာဆိုရင်ကြောင်းအမေရိကန်ကသတင်းလာနေမှာပြောဆိုပါတယ်တင်းမာမှုတွေပို့ပြီးတော့တိုးစီတဲ့တပ်ဖက်သက်ဆောင်ရွက်မှုတွေအခြေချအင်အားတည်ဆောက်မှုတွေဖြိုချမှုတွေအကြမ်းဖက်မှုတွေနှင်ထုတ်မှုတွေကိုလုံဆော်ရတယ်လို့နိုင်ငံတည်ရှိရေးဖြည့်ရှင်ချက်ကိုရုပ်ရော့စေနိုင်တဲ့လုပ်ရက်တွေကိုရှောင်ကြဉ်ကြဖို့ဖက်အားလုံးကိုထပ်ပြီးတော့တောင်းဆိုကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယတန်အမတ်ကြီး Richard Mills ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစ္စရေးအခြေချအင်အားအရေးဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်ဒေါက်အောင်ဆန်းစုကြည်နဲ့အကိုဖြစ်သူဦးအောင်ဆောင်တို့ကြားအိမ်ကိစ္စအမှုကိုတင်းနယ်လာနေကတရားရုံးချုပ်မှာအပြည့်အစုံကြားနာခဲ့ပါတယ်ရန်ကုန်မြို့မိသားစုနေအိမ်ကိုခွဲဝေရေးဦးအောင်ဆောင်ရဲ့အထူးအယူခံကိုကြားနာဖို့နေပြီးတော့တရားရုံးချုပ်ကပြည်ကြတဲ့နေ့အောက်တိုဘာလမှာလက်ခံခဲ့တာဖြစ်ကြောင်းဦးအောင်ဆောင်ရဲ့ရှေ့နေကပြောဆိုကြောင်း AP သတင်းကဖော်ပြပါတယ
်ကျေးဇူးပါခင်ဗျာတင်းအချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Kevin Fowler နဲ့ Derek Smith တို့ဖြစ်ကြပါတယ် VOA ရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 40 51နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်တို့ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.